Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာ VOA American တာမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မေလ2ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုနံနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 3240နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မူဝီပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံဘက်ဒမ်မြို့ဟာတင်းနှင်းတွင်နေကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်တော့မဲ့ဘက်ကိုရင်းရိုင်းနေပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာဆီးရီးယားအဖြစ်ခံရဆဲရေးဆွေးနွေးဖို့ဂျနီဗာမြို့မှာရောက်ရှိနေပါတယ်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာရာသီဥတုဆိုးဝါးမှုတွေဆက်လက်ဖြစ်ပေါ်နေပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမှခွန်ညုံနဲ့အတူတင်ပြပေးတော့မှာခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေနားဆင်ပြီးဒီမနက်ခင်းမှာကြားကြရမယ့်အထက်မှာဆိုရင်တော့
ဒီပင်နေလဲပြီးတော့အိမ်ပြရတော့ဒီကိုင်းနေကျူးပြီးတော့ပိတ်မိနေရတော့အဲ့လိုမျိုးနေရာတွေရမ်းဆိုးတဲ့နေရာပဲဦးစားပြီးတော့
ဒါကတော့မြန်မာနိုင်ငံအထက်ပိုင်းမှာပြီးခဲ့တဲ့နှစ်ရက်ကလေပြင်းတွေထပ်မံပြီးတော့တိုက်ခတ်ခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ကုညီကယ်ဆယ်ရေးပြုလုပ်နေတဲ့အခြေအနေတွေကိုမန္တလေးတိုင်းမီးသက်တပ်ဖွဲ့က VOA ကိုပြောပြသွားတာဖြစ်ပါတယ်သတင်းတော်တွေကိုတင်ဆက်ပေးတဲ့အခါမှာအပြည့်စုံကိုနားဆင်ကြရမှာပါအဲ့ဒါအပြင်အပတ်စဉ်မြန်မာရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်ကြတဲ့မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွှားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံဘက်ဒမ်မြို့ဟာတင်းနှင်းတွင်နေကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်တော့မဲ့ဘက်ကိုရိုက်ရိုက်နေပါတယ်မြို့တော်ကိုအရေးပေါ်အခြေအနေကြီးညာထားရသလိုတချင်းကအလုံးကြုံဆုံးဒေတာလို့သတ်မှတ်ထားတဲ့နိုင်ငံတကာဇုံကိုဆန္ဒပြသူတွေကတင်ပိုက်လိုက်ပြီးလွတ်တော်အမတ်တွေဟာလည်းထွက်ပြေးသွားခဲ့ကြသလိုစစ်တပ်ဟာလည်းတရိအနေထားနဲ့ရှိနေပါတယ်တင်းနှင်းတွင်နေအစောပိုင်းတုန်းကတော့အစ္စလမ်ရှီယာဂိုင်းကောင်းဆောင်မော့ကတာအယ်ဆာရာဦးဆောင်တဲ့ဆန္ဒပြသူတွေဟာနိုင်ငံတကာဇုံအတွင်းကအောင်ပွဲခံတဲ့ယင်ပြင်လို့ခေါ်တဲ့နေရာကိုမပြောင်းရွှေ့ခင်အခုလူသူမရှိတော့တဲ့လွတ်တော်အဆောက်အဦရှိမှစူဝေးခဲ့ကြပါတယ်တင်းနှင်းတွင်နေညနေဆောင်ပိုင်းမှာတော့ဆန္ဒပြသူတွေဟာသူတို့ရဲ့ဆန္ဒပြမှုကိုယာယီရဆန်းလိုက်ပြီးသူတို့ရှိနေတဲ့နေရာကနေထွက်ခွာသွားခဲ့ကြပါတယ်ရှီယာဂိုင်းဝင်ဖျားဖူးတွေကိုလေးစားသမှုပြုတဲ့အနေနဲ့သူတို့အနေနဲ့ဆန္ဒပြတဲ့နေရာကနေဆုတ်ခွာပေးခဲ့ကြရတာဖြစ်ကြောင်းအယ်ဆာရာရဲ့ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဆန္ဒပြသူတွေကလွတ်တော်အဆောက်အဦကိုဝင်စီးလိုက်ပြီးတဲ့နောက်လွတ်တော်အမတ်တွေဟာစနေနေ့ကထွက်ပြေးသွားခဲ့ကြတာပါ
အမေရိကန်နိုင်ငံသားရေးဂျွန်ကယ်ရီဟာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာအမေရိကန်နဲ့ရုရှားတို့ဂျာဝင်ဆောင်ရွက်ပေးထားတဲ့စီးရီးယားနိုင်ငံအတွင်းအပြစ်ရဆဲရေးမအောင်မမြင်ဖြစ်ခဲ့ရတာကိုအရေးပေါ်ဆွေးနွေးဖို့ဂျနီဗာကိုတနင်္ဂနွေနေ့ကသွားရောက်ခဲ့ပါတယ်။လွန်ခဲ့တဲ့10ရက်လောက်ကစပြီးအထူးသဖြင့်စီးရီးယားရဲ့အကြီးဆုံးမြို့ကြီးတစ်မြို့ဖြစ်တဲ့အလက်ပိုမှာအစိုးရဘက်ကပြင်းပြထန်ထန်တိုက်ခိုက်လာခဲ့တာပါ။အလက်ပိုမြို့ထဲမှာအကြမ်းဖက်မှုတွေအဆုံးသတ်သွားစေဖို့နဲ့စီးရီးယားတနိုင်ငံလုံးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်ဆနိုင်ရေးအတွက်အရေးကြီးတဲ့ရန်လိုမှုတွေရေရှည်ရနာသွားစေရေးမှာဒီဝင်ကြီးကယ်ရီကအဓိကပေးပြီးတော့ဆောင်ရွက်သွားမယ်လို့အမေရိကန်တာဝန်ရှိသူတဦးကပြောပါတယ်။ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုကိုမျှော်လင့်ပါတယ်။ရုရှားရဲ့နာချဖြောင်းပြမှုကိုစီးရီးယားဆိုရကနားထောင်ဖို့နဲ့တုံ့ပြန်ဖို့လည်းမျှော်လင့်ပါတယ်လို့ဝင်ကြီးကယ်ရီကဂျနီဗာလေဆိပ်မှာဂျော်ဒန်နိုင်ငံသားရေးဝင်ကြီးနဲ့တွေ့ဆုံချိန်ပြောခဲ့ပါတယ်ရှင်
။တူရကီနိုင်ငံရှေ့တောင်ပိုင်းဂါဇီယန်တက်မြို့ကရဲဌာနချုပ်အပြင်မှာဖြစ်သွားခဲ့တဲ့ကားဘုံးပေါက်ကွဲမှုကြောင့်အနည်းဆုံးရဲရာရှိနှုတ်သေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်တင်းနှင်းတွင်နေကဖြစ်သွားခဲ့တဲ့ပောက်ကွဲမှုအတွင်းထိခိုက်ဒဏ်ရာရသွားသူအများစုဟာရဲအရာရှိတွေဖြစ်တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးအလီခါလီကာယာကပြောတာကိုကိုကာဘီတူရကီသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ပုဂ္ဂလိကပိုင်း NTV ရုပ်မြင်သံကြားသတင်းမှာတော့ရဲစခန်းပြင်မှာပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်မှန်ကွဲစတွေနဲ့တခြားအကျိုးအပဲ့တွေကိုအနီးအနားမှာရှိတဲ့သူတွေကရှုပ်ထွင်းနေတဲ့အခြေအနေကြားမှာကြည့်နေကြတဲ့ပုံတွေနဲ့အရေးပေါ်လူနာတင်ကားအခင်းဖြစ်တဲ့နေရာကိုရောက်လာတဲ့ပုံတွေကိုပြသပါတယ်လူဦးရေတသန်းခွဲလောက်ရှိတဲ့ဂါဇီယန်တက်မြို့ဟာတူရကီနိုင်ငံအတွင်း6ခုမြောက်အကြီးဆုံးမြို့ဖြစ်ပြီးစီးရီးယားနယ်စပ်က IS အစ္စလာမစ်စစ်သွေးကြွတွေထိန်းချုပ်ထားတဲ့နယ်မြေနဲ့55ကီလိုမီတာသာဝေးတဲ့မြို့ဖြစ်ပါတယ်။အဲ့ဒီမြို့ဟာစီးရီးယားနိုင်ငံအတွင်းကထွက်ပြေးလာကြတဲ့ဒုက္ခသည်တွေအတွက်အဓိကဖြတ်တန်းဝင်ရောက်လာတဲ့မြို့လည်းဖြစ်ပါတယ်။
အမေရိကန်နိုင်ငံရေးစစ်တမ်းအသစ်တစ်ခုအရ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ရှင်းပြပွဲတွေမှာထိတ်ကပြေးနေတဲ့တထေကြီး Donald Trump ဟာအရေးပါတဲ့အနောက်လယ်ပိုင်းကအင်ဒီယားနာပြည်နယ်မှာလည်းရှေ့ကဦးဆောင်နေပါဗျ။အဲ့ဒီနေရာမှာမဲပေးပွဲတစ်ခုကိုတင်းအင်္ဂါနေ့ကျရင်ကျင်းပဖို့ရှိနေတာပါ။ NBC သတင်းဌာန Wall Street Journal Wall Street Journal Morris တို့ရဲ့စစ်တမ်းတွေအရ Trump က Indiana ပြည်နယ် Republican Party ဝင်တွေကြားမှာ49ရာခိုင်နှုန်းထောက်ခံမှုရထားပြီး Texas က10ရွေဆွဲ Conservative အထက်လွှတ်တော်အမတ် Ted Cruz က34ရာခိုင်နှုန်း Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကတော့73ရာခိုင်နှုန်းရထားပါတယ်။တစ်ချိန်ကရုပ်သားတစ်ခုရဲ့ Reality Show မှာကမကထပြုသူတယောက်ဖြစ်ခဲ့ပြီးတကားမှာရွေးကောက်ခံပြီးတော့တာဝန်မထမ်းဆောင်ခဲ့ဘူးသေးတဲ့ Donald Trump ဟာဇူလိုင်လမှာကျင်းပမယ် Republican Party ညီလာခံမတိုင်ခင်သူ့ပြိုင်ဘက်တွေပေါ်မှာအနိုင်ရမယ်အဓိကကိုယ်စားလှယ်မဲ့အရေးအတွက်အတော်များများကိုရထားပြီးပါပြီ။အဲ့ဒီဇူလိုင်ညီလာခံမှာနိုဝင်ဘာလမှာကျင်းပမယ် American ရဲ့သမ္မတလောင်းကို Republican Party အတွက်ရွေးချယ်ကြတော့မှာဖြစ်ပါတယ်။
UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကတဲ့တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာရာသီဥတုဆိုးဝါးမှုတွေဆက်လက်ဖြစ်ပေါ်နေတာမှာမေလ1ရက်နေ့ကဖြစ်သွားခဲ့တဲ့လေပြင်းတိုက်ခတ်မှုတွေကြောင့်လူနေအိမ်တွေနဲ့အဆောက်အဦအတော်များများပျက်စီးသွားခဲ့ပါတယ်မေလ1ရက်နေ့ညနေ3နာရီကျော်အချိန်ကမန္တလေးတိုင်းဒေသကြီးဝန်ထမ်းမြို့နယ်အတွင်းမိုးသက်လေပြင်းတိုက်ခတ်မှုတွေဖြစ်သွားခဲ့တဲ့အတွက်လမ်းဘေးဖုံးနိုင်နေသစ်ပင်တွေကျိုးကျကုန်တာကြောင့်နေအိမ်များပြားပျက်စီးပြီးအိမ်အမိုးတွေလည်းလေထဲလွင့်သွားတာတွေဖြစ်ပေါ်ခဲ့တဲ့အကြောင်းနဲ့လျှက်စစ်မီတွေပြတ်တောက်သွားခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်အတွင်းကဆော့လော်မြို့မှာလည်းလေမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်ရေကြီးမြေပြိုမှုတွေဖြစ်ပေါ်နေတာကြောင့်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဆိုပါတယ်။အပြည်လာ30နေကလည်းမကွေးတိုင်းဒေသကြီးနှမောင်းမြို့နယ်အတွင်းလေပြင်းတိုက်ခတ်မှုတွေကြောင့်စာတင်ကျောင်းတွေအပါအဝင်အဆောက်အဦတွေပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့မန္တလေးတိုင်းအတွင်းကရမဲတင်းမြို့မှာလည်းအလားတူလေပြင်းတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။ဒါပြင်စကိုင်းတန်းဒေသကြီးကောလင်းမြို့နယ်အတွင်းမှာလည်းအပြီးလ29ရက်နေ့ကလေပြင်းတိုက်ခတ်မှုကြောင့်ကျေးရွာအုပ်စု11စုနဲ့မှာရှိတဲ့အင်ဂျီ300ကျော်ပျက်စီးသွားခဲ့ပြီးတော့တခြားပလဲမြို့၊ရွှေဘုံမြို့တို့မှာလည်းအလားတူလေပြင်းတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်။ထိခိုက်ပျက်စီးသွားတဲ့ကျေးရွာတွေကိုစကိုင်းတန်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်နဲ့တာဝန်ရှိသူတွေအပြီးလ30ရက်နေ့ကတွားရောက်ခဲ့ပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးထောက်ပံ့ဒီပစ္စည်းတွေမိသားစုအသုံးဆောင်ဆေးတစ်တာတွေပေးအပ်ခဲ့တယ်လို့ဆိုပါတယ်။အခင်းဖြစ်ပေါ်တဲ့နေရာအတော်များများကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးလဲတွားရောက်ပြီးလိုအပ်တဲ့အကူအညီတွေကိုပေးအပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းပြီးခဲ့တဲ့အပြီးလတတိယပတ်လောက်ကစလို့မိုးသီးကြမှုတွေလေပြင်းမုန်တိုင်းတိုက်ခတ်မှုတွေကြောင့်အသက်ဆုံးရှုံးမှုတွေရှိခဲ့တယ်လို့လူနေအိမ်နဲ့တခြားအဆောက်အဦအများအပြားပျက်စီးဆုံးရှုံးခဲ့ရတာပါ။သေဆုံးသူနဲ့ပျက်စီးဆုံးရှုံးမှုဘယ်လောက်ရှိတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။
မနေ့ကကြာရောက်ခဲ့တဲ့126ကြိမ်မြောက်ပြည်ပဆိုင်ရာအလုသမားနေမှာသမရဦးတင်ကျော်ကအစိုးရတည်အနေနဲ့အလုသမားတို့တရားလုံးအလုသမားအခွင့်အရေးအပြည့်ရဖို့တရားမျှတမှုကိုအခြေခံတဲ့အစိုးရအလုရှင်နဲ့အလုသမားသုံးဝန်ဆိုင်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းတဝင်လွှာပေးပို့ခဲ့ပါတယ်အလုသမားနေအခမ်းအနားတွေကိုရင်းနှံမြေအလုသမားတွေကအလုသမားအခွင့်အရေးတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ရင်းနှံချောင်းမြို့အပါအဝင်နေပြည်တော်နဲ့ရန်ကုန်နေရာအနှံ့မှာကျင်းပခဲ့ပါတယ်အာရှတလွှားကအလုသမားတို့ကလည်းတင်းငွေနေတော့ကပဲဒီလောက်ခလာစာတိုးမြင့်ရင်းနဲ့လုပ်ငန်းခွင်အန်ဒီရဲ့ကင်းရှင်ရေးပို့ပြီးတော့ကောင်းတဲ့အခြေအနေတွေရရှိဖို့တောင်းဆိုခဲ့ကြပါတယ်ရှင
်ပြည်နယ်နိုင်ငံမှာရှိတဲ့ထိုင်ဝမ်ဆက်ယုံတစ်ခုကြောင့်တိုင်းပြည်အလဲပိုင်းမှာရှိတဲ့ကမ်းရိုးတန်းတစ်လျှောက်ငါးတွေအလုံးရင်းနဲ့တည်ဆုံနေတယ်ဆိုတဲ့ဆွဆွဲချက်နဲ့ရာပေါင်းများစွာသောဗီယက်နမ်နိုင်ငံသားတွေဟာတင်းငွေတွေကချီတက်ဆန္ဒပြခဲ့ကြပါတယ်။အခုလိုငါးတွေအများအပြားတည်ဆုံတာဟာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတဲ့ဘေးအန္တရာယ်ကိုကြိုတင်ကာကွယ်ခြင်းမလုပ်တဲ့အတွက်ဆိုပြီးတချို့ကလည်းအဆိုးရွားကိုဆွဆွဲပြောဆိုနေကြပါတယ်။ဧပြီလ6ရက်နေ့ကစလို့ခရိုင်လေးခုအတွင်းမိုင်ပေါင်း124မိုင်ရှည်လျားတဲ့ကမ်းရိုးတန်းတစ်လျှောက်ကန်ကြီတွေနဲ့ငါးမွေမြူရဲ့ကန်တွေမှာငါးတွေအလုံးရင်းနဲ့တည်ဆုံနေပေမဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။အစိုးရကဥဆောင်ပြုလုပ်ခဲ့တဲ့တင်းကျပ်တဲ့စုံစမ်းစစ်ဆေးမှုတွေအရငါးတွေတည်ဆုံမှုနဲ့ထိုင်ဝမ်နိုင်ငံအခြေစိုက် Formosa Plastic ဆက်ယုံ Plastic Company ကတည်ထောင်ထားတဲ့ American Dollar 10 Billion Jordan Steel ဆက်ယုံကထွက်လာတဲ့စွန့်ပစ်ရေးတွေအကြားဆက်ဆက်မှုမရှိဘူးဆိုတာတွေ့ခဲ့ရပေမဲ့လည်းကုမ္ပဏီပေါ်အမျက်ဒေါသထွက်နေတာတွေရော့မသွားခဲ့ပါဘူး။ Hanoi မြို့မှာဆန္ဒပြသူတွေက Formosa Company ကတဘာဝပတ်ဝန်းကျင်ကိုဖျက်ဆီးနေတာဟာရာဇဝတ်မှုဖြစ်တဲ့အလဲပိုင်းဒေသကရေကြောတွေကိုဘယ်သူတွေကအစိတ်ခတ်နေသလဲ။ဖော်မိုဆာဗီယနာနိုင်ငံတဲကထွက်သွားစတဲ့နှစ်ဖူးစည်းစာရန်တွေကိုကင်ဆောင်ပြီးတော့တိုင်းပြည်အတွင်းအဆိုးအဝါဆုံးသဘာဝပတ်ဝန်းကျင်ဆိုင်ရာပျက်စီးဆုံးရှုံးမှုလို့တင်စားပြောဆိုနေကြတဲ့ဒီဖြစ်ရပ်ကိုအဆိုးရွားကမသိကြိုးကြွန့်ပြုနေတဲ့အပေါ်မှာပြစ်မှတ်ထားဆန္ဒပြနေကြတာပါပြည်နယ်နိုင်ငံမှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးဖြစ်လို့ရှိရင်အရအဝတ်ရဲတွေကအလင်းမြန်ဖမ်းဆီးနိုင်နေလေရှိပါတယ်ဒါပေမဲ့တင်းငွေတွေကဆန္ဒပ ပြသူ တွေ မြို့ပတ် ပြီးတော့ ဆန္ဒ ပြလို့ ရအောင် ရဲတပ်ဖွဲ့ က ရင်ကြော တွေ ကို ရှင်းပေးခဲ့ တယ် လို့ ဆို ပါတယ်
မလာတဲ့ တော့ က အင်ဒိုနီးရှား သင်္ဘောသား 10 ဦး ကို အဘူဆာယက် စစ်သွေးကြွား တွေ က ပင်လယ်ပြင် ကနေ ဖမ်းထားခဲ့ ပြီး ဖိလစ်ပိုင် တောင်ပိုင်း က တော်ထဲ မှာ ချုပ်နှောင် ထား တာ က နေ ပြန် လွှတ် ပေးခဲ့ ပါတယ် အဖမ်းခံ ရ တဲ့ အင်ဒိုနီးရှား တွေ ကို စနေနေ့ က စူလူခရိုင် ဂျိုလို မြို့ က အုပ်ချုပ် ရေး မှု ရဲ့ အိမ်ရှိ မှာ ချထား ပေးခဲ့ ပါတယ် သူတို့ အားလုံး ကျန်းမာ ရေး ကောင်း ပုံ ရ ကြ ပြီး ဂျိုလို မြို့ ရဲ့ ရဲတပ်ဖွဲ့ အကြီးအကဲ က ပြောပါတယ် သူတို့ကို အင်ဒိုနီးရှား အာဏာပိုင် လက်ထဲက နေ လွှတ်ပြောင်း ပေးဖို့ စီစဉ် ပေး နိုင်မဲ့ ဖိလစ်ပိုင် တပ်စခန်းစီ ကို ခေါ် သွားခဲ့ ကြ ပါတယ် သူတို့ ဒီ ဂျိုလို မြို့ တော် ဝင် ခုစိတ် အက်ဒမင် က အင်ဒိုနီးရှား နိုင်ငံ သား တွေ လွတ်မြောက် တာ ကို ကြိုဆို ပေမဲ့ delivery ကို ငွေ ပေး ပြီး တော့ ရွေး ယူ ခဲ့ တာ ဟုတ် မဟုတ် တော့ သူ မသိ ဘူး လို့ ပြော ပါတယ် ရှင် Direct from Washington The
Voice of America VOA ဒါက တော့ နောက် ဆုံး ရ မြန်မာ နဲ့ နိုင်ငံ တကာ သတင်း တွေ ကို ကိုစော် ဝင်း ဆိုင် နဲ့ မက် ခွန် ညို လို့ ပြော ပြ ခဲ့ ကြ တာ ဖြစ် ပါတယ် အခု တော့ မြန်မာ ပြည် အထက်ပိုင်း က လေပြင်း မုံ နဲ့ တိုက်ခတ် မှု အခြေအနေ သတင်း လွှာ ကို ကြား ကြ ပါမယ် ပဲခူးမကွေးမန္တလေးနဲ့စကိုင်းတိုင်းဒေသကြီးတွေမှာစနစ်တနင်္ဂနွေနေ့ကနောက်ထပ်မိုးသက်လေပြင်းတိုက်ခတ်မှုတွေရှိတာကြောင့်နေရာတော်တော်များများမှာပျက်စီးဆုံးရှုံးမှုတွေအများအပြားရှိခဲ့ပါတယ်။မန္တလေးမြို့ပေါ်မှာတော့ကုညီကစေးလုပ်ငန်းနေနဲ့ပြုတ်ကျနေတဲ့တစ်ပင်ကြီးတွေကိုလိုက်လံရှင်းလင်းရေးတွေကိုမိသက်တပ်ဖွဲ့ရဲတပ်ဖွဲ့လျှက်စစ်ဌာနစတဲ့ဌာနတွေကဝန်ထမ်းနေတဲ့အတူပြည်သူတွေ
ောင်းပဲခူးတိုင်းပေါင်းတလေမြို့နယ်တဝိုက်မကွေးတိုင်းကစလင်းမြို့နယ်အပါဝင်မန္တလေးတိုင်းဘက်မှာတော့ကြောက်စင်စင်ကိုင်ပျော်ပွဲဝမ်တွင်မိထီလာလေဝေမန္တလေးစတဲ့မြို့နယ်တွေနဲ့စကိုင်းတိုင်းပလဲနဲ့ရွှေဘိုမြို့နယ်တို့မှာပျက်စီးထိခိုက်မှုတွေအများအပြားရှိခဲ့ပါတယ်မန္တလေးမြို့မှာတော့ထိခိုက်ပျက်စီးမှုအဆိုးဆုံးဖြစ်တဲ့မြို့နယ်တွေကိုအဓိကထားပြီးကူညီရေးလုပ်ငန်းတွေဆောင်ရွက်ပေးနေကြောင်းမန္တလေးတိုင်းဒေသကြီးမိသက်ဦးစည်းဌာနတာဝန်ရှိသူတဦးက VOE ကိုပြောပါတယ
်တပင်းနေလဲပြီးတော့အိမ်ပြရတော့ဒီကိုင်းနေကျူးပြီးတော့ပိတ်မိနေရတော့အဲ့လိုမျိုးနေရာတွေရန်ဆိုးတဲ့နေရာပဲဦးစားပေးပြီးတော့မန္တလေးတိုင်းအတွင်းပေါ့နော်ချိန်တာတန်းတို့ချမ်းမြသာစီတို့လူမျိုးလူမျိုးပေါ်မှာရှိတဲ့မျိုးနဲ့မျိုးနေတွေကတော့သူ့မျိုးနဲ့တူတာဝန်ကြီးအောင်ထမ်းဆောင်တယ်တွေ့ရပါတယ်
မင်းညာဖြစ်တဲ့အဲ့ဒီတစ်ပင်ကျိုးတဲ့အခြေအနေတို့အိမ်ပြီးတဲ့အခြေအနေတို့ကရောတော်တော်များလားရှင်ဒီမြို့နယ်အလိုက်ကြည့်မယ်ဆိုလို့ရှင
်တစ်ပင်လဲပြီးတော့လမ်းပေါ်မှာပိတ်တာတော့ပဲရှိရဲ့ကအိမ်တစ်ပင်လဲပြီးတော့အိမ်တွေပါပြီးတာတော့တစ်ခုနှစ်ခုတော့ပဲရှိရဲ့ကတစ်ပင်လဲတာတော့တော်တော်များလေးက
ဟုတ်ကဲ့အဲ့တော့မင်းကအဲ့ဒီစင်ကိုင်ဘက်မှာကြတော့ဘလို့အခြေအနေကြားသေးလဲရှင
်စင်ကိုင်ကကြတော့ကျွန်တော်တို့တရားကတော့စင်ကတိပင်ကြီးတိပင်ကဘယ်လိုခေါ်မလို့အရင်တက်တန်းလုံနေတဲ့တိပင်ကြီးပေါ့နော်6ပြီးတော့တိပင်ရမ်းကြီးကြရတီးဖြစ်နေတဲ့ဟာတွေလဲတယ်အိမ်ခေါင်းမိုးတွေလန်နေတယ်တော့ပါပဲဂျူဒူထိခိုက်မှုတော့မရှိပါဘူးစင်က
အခုတညာလုံးတော့ဒီလူချင်းမင်းတို့ဘက်ကဒီလိုက်ရှင်းလင်းနေတဲ့အခြေအနေတွေကုညီရေးလုပ်ပေးနေတဲ့အခြေအနေရောဘယ်လိုရှိလဲရှင
်ပြီးခဲ့တဲ့တနာရီလောက်ကမှအကုန်လုံးသူစခန်းအသီးသီးကိုဟိုကျွန်တော်လွတ်ထားတဲ့နေရာနေပြီးရှင်းလင်းပြီးပြည်သတင်းပို့ပြီးတော့ပြီးခဲ့တဲ့နေ့လောက်ကမှပဲသူတို့တွေစခန်းကိုပြန်ကြတာဗျမန္တလေးမြို့တို့မန္တလေးမြို့နဲ့ဒီသက်နေတဲ့နေရာတွေမှာအလိုမျိုးလွဲတဲ့နေရာတွေအကုန်လုံး EBCC ပြင်မိသက်ရဲ့ပေါ့နော်ဦးရဲရဲ့အဲရဲကကျွန်တော်ဒီသူတို့လဲတဲ့နေရာတွေလိုက်ဆောင်တန်းပေးတယ် EBC ကကျွန်တော်ပြတ်ကြနေတဲ့ဒီတအားလိုက်နေဖုန်းကြိုးတွေအဲအဲ့လိုမျိုးဟာတွေပေါ့ကျွန်တော်တို့ဒီမိသက်ကနေပြီးတော့ဒီ operator နေလမ်းအကြောင်းကြားပြီးရသူကအဲ့မှာလာဖြတ်ပြီးရအဲ့တမမိသက်နဲ့စီဝင်နဲ့လုံးလို့ရကြအဲ့လိုမျိုးဝိုင်းပြီးတော့လုံးကြပြီးသူကလည်းဒီနေ့မှပြင်နေမှပိတ်မိနေပါရဲ့ပေါ့အဲ့လိုမျိုးလမ်းပြီးတော့ဆက်တယ်တော့ကျွန်တော်လည်းဟိုလုံးငန်းလုံးရတာထိရောက်တယ်ပေါ့ဗျာ
အလားတူစကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်ဘက်မှာလည်းလေပြင်းတိုက်ခိုက်ခဲ့တာကြောင့်တစ်ပင်တွေပြိုလဲပြီးအိမ်တချို့ထိခိုက်ခဲ့တယ်လို့အဆောက်အုံတချို့ကသုခောက်မိုးတွေလည်းပျက်စီးသွားခဲ့တယ်လို့ဒေသခံတဦးက VOE ကိုပြောပါတယ
်ညနေ9:00ကျော်အဲ့ဒီ6:00ကျော်ပေါ့အဲ့တည်းမှာတိုက်သွားတာကြဟုတ်ဟုတ်လူတေကျော်တို့ထိခိုက်မှုတော့မရှိဘူးခင်ဗျာညာလေပြင်းတိုက်တယ်ပေါ့ခါနေကြတော့မိုးကရွာပြီးတော့မိုးသက်လေတွေတိုက်တယ်ပေါ့လို့ဖြစ်တယ်ကြတော့အပင်လေးပေါ့ကျိုးကြတယ်လေတတန်းရင်ပေါ့နော်အပင်ကြီးရှိရတဲ့အဲ့ပင်လေးနဲ့နေရနေရာတွေကအိမ်တချို့ပေါ့နော်နေ3ရက်လောက်ပါပဲအဲ့လိုအပင်ဆိုင်ကြီးတွေကပြက်ကြပြီးတော့ညောင်မကြီးတွေပေါ့အဲ့ဒီပြက်ကြပြီးတော့အိမ်တွေကိုပြိသွားတယ်ရှိရပေါ့လူတွေကတော့ဘာမှမဖြစ်ဘူးပေါ့နောက်တခြားအဆောက်အဦအကြီးတွေရှိအဲ့အဆောက်အဦကြီးတွေကြတော့လည်းသမိုးလန်သွားတယ်ပေါ့အဲ့လိုသမိုးတွေပြုတ်ခွာသွားတယ်ဖြစ်သွားတယ်
စကိုင်းတိုင်းပလဲမြို့နယ်မှာလည်းမိုးရွာပြီးလေပြင်းတိုက်ခိုက်မှုကြောင့်တာတနိကအဆောက်အုံတွေ၊ကျမကြီးအဆောက်အုံတွေ၊စာတင်ကျောင်းအဆောက်အုံတွေနဲ့လူနေအိမ်အများအပြားပျက်စီးဆုံးရှုံးခဲ့ပါတယ်။စနေနေ့ညနေပိုင်းကတိုက်ခတ်တဲ့လေပြင်းမုန်တိုင်းကြောင့်လည်းမန္တလေးတိုင်းဒေသကြီးရမဲသိန်းမြို့နယ်ကနေအိမ်အများအပြားဆုံးရှုံးခဲ့တယ်လို့လူအနည်းဆုံး3ဦးသေဆုံးခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။ဒါ့အပြင်မုန်တိုင်းကြောင့်သေဆုံးခဲ့တဲ့ကျွမ်းနာတရိတ်ဆန်အရေးအတွက်အတော်များတယ်လို့ဆိုပေမဲ့အတိအကျကိုတော့သက်ဆိုင်ရာကတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီတော့တွင်းမှာပဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမြန်မာနိုင်ငံတဝန်းရာသီဥတုဆိုးရွားမှုကြောင့်သဘာဝဘေးအန္တရာယ်တွေဖြစ်ပေါ်နိုင်တဲ့အတွက်သတိပြုနေထိုင်ကြဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းပြင်းထန်တဲ့အယ်နီညိုရာသီဥတုဖောက်ပြန်တဲ့ဒဏ်ကိုခံရတဲ့အတွက်နိုင်ငံတဝန်းလူပေါင်း16ဦးထဲမှနေသေဆုံးခဲ့ပါတယ်ရှင
်။ဘောရရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်ပြီးအစိုးရတဲ့တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်။အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးကျင်းသားတွေလှုပ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစားတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်။အစိုးရတဲ့တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေတဲ့ကတော်ရရှင်တွေသဘောကျဆုံးဒါမှမဟုတ်သဘောမတွေ့ဆုံးဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင်
။ဒါရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOE ကိုအင်္ဂါနေ့ည9:00မတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။နိုင်ငံပိုင်မီဒီယာတွေအနေနဲ့အစိုးရရဲ့မူဝါဒသတင်းတွေထုတ်ပြန်ပေးရုံနဲ့မဟုတ်ဘဲအစိုးရနဲ့သဘောထားမညီတဲ့အများပြည်သူရဲ့တုံ့ပြန်သဘောထားတွေကိုလည်းအခါအားလျော်စွာဖော်ပြနိုင်ဖို့ကြိုးစားသွားမှာဖြစ်တယ်ဆိုပြီးတော့ပြည်ကြ ాయి ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဖေမင်းကပြောပါတယ်ပြည်ကြ ాయి ဝန်ကြီးဒေါက်တာဖေမင်းကို VOE ရန်ကုန်ရုံးတာဝန်ခံဒေါခင်စိုးဝင်းကနေပြည်တော်မှာကိုယ်တိုင်တွားရောက်တွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
ပြန်ကြားရေးဝန်ကြီးဌာနဆိုတာဘယ်လိုမျိုးဒီမိုကရေစီအစိုးရပြည်ကတက်လာလို့ရှိရင်မရှိတဲ့တော့ဘူးပြန်ကြားရေးဝန်ကြီးဌာနဆိုတာတကယ်တော့ဒီအစိုးရဒီစစ်အာဏာရှင်အစိုးရတွေပဲဖြစ်ဖြစ်ဆိုရှယ်လစ်အစိုးရတွေပဲဖြစ်ဖြစ်ပေါ့အဲ့ဒီလက်ထက်မှာထားခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနပေါ့နော်အဲ့တော့အခုလိုမျိုးဒီဒုတိယရွေးချယ်လိုက်တဲ့ပြည်သူအစိုးရတက်လာတဲ့အခါမှာပြန်ကြားရေးဝန်ကြီးဌာနတို့ဆက်ပြီးထားရှိဖို့ဘယ်လိုရွေးချယ်နေများဆုံးဖြတ်ချက်ချခဲ့တာလဲဆရာတိတော်လည်းပြပြပေးပါရှင
်ဆုံးဖြတ်ချက်ချတာတော့ကျွန်တော်မဟုတ်ဘူးပေါ့နော
်ဟုတ်ကဲ့
အဲကျွန်တော်ထင်တာကတော့ဆုံးဖြတ်ချက်တဲ့ပုဂ္ဂိုလ်တွေကတော့အခုကျွန်တော်တို့တိုင်းပြည်ရဲ့အသွင်ကူးပြောင်းရေးကာလမှာပဲရှိနေသေးတယ်ဒီချိန်ကာလမှာဒီအစိုးရတရားအတွက်သူရဲ့လုပ်ငန်းကဏ္ဍတွေကိုအများပြည်သူကိုအသိပေးဖို့အတွက်ကိုပြန်ကြားရေးဌာနတရားသီးတော့လိုအပ်နေသေးတယ်လို့ယူဆတဲ့လူကြောင့်ဆက်ထားတယ်လို့ပဲကျွန်တော်အဲ့လိုပဲသဘောပေါက်တယ်
ဟုတ်ကဲ့ပါအရင်ဝင်ကြီးတွေအတုံးကပေါ့နော်ပြောခဲ့တာရှိပါတယ
်ဒီ
အများပြည်သူဝန်ဆောင်မှုမီဒီယာဆိုပြီးတော့ခေါ်တာရှိပါတယ
်အဲ
့ဒီအများပြည်သူဝန်ဆောင်မှုမီဒီယာကို
ဟုတ်ကဲ့
ဝင်ကြီးနေနဲ့ဆက်ပြီးအကောင့်ထဲပေါ်ဖို့ရှိပါလားရှင်
ဟုတ်ကဲ့အဲ့သဘောအဖြစ်တော့စင်တူပဲဖြစ်မှာပေါ့နော်ဒါကအရင်တော့ပြောတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဆိုတာကသူကဥပဒေတွေဘာတွေပြဋ္ဌာန်းပြီးတော့အဲ့ဒီဘယ်လိုပုံစံလုပ်မယ်ဆိုတာတိကျတယ်ရှိတယ်တကယ်လက်တွေ့တော့မလုပ်ဖြစ်ခဲ့သေးဘူးပေါ့အခုလည်းပဲကျွန်တော်တို့ကဒီအစိုးရတဲ့မူဝါဒသမုတ်သဘောထားကပြည်သူကိုမျက်နှာမူတယ်ဆိုတော့သဘောထားပေါ့နော်အဲ့တော့ဟိုဆန်ဆာရလောက်ကန်ဆောင်ရတဲ့နေရာမှာပြည်သူသဘောထားပြည်သူဆန္ဒတွေကိုအလေးထားပြီးလုပ်မယ်လုပ်တော့ကျွန်တော်တို့ဒီပြန်ကြားရေးအနေနဲ့လုပ်တဲ့အခါမှာလည်းပဲစောစောပြောသလိုအစိုးရတရားအနေနဲ့သူရဲ့လောက်ကန်ဆောင်ရမှုတွေကိုအများသိအောင်အတွက်ပြန်ကြားပေးဖို့ပြောဆိုဖို့အတွက်ဒီဌာနလိုတယ်ဆိုတာကိုပြောခဲ့တယ်သို့တော့တစ်ချိန်တည်းမှာပြည်သူကိုမျက်နှာမူတဲ့သဘောကြောင့်ကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့တစ်ဖက်သက်သူပြောချင်တာတွေပဲပြောနေတယ်သူသိစေချင်တဲ့အချက်လည်းပဲပေးတယ်အဲသူမူဝါဒတွေကိုပဲဖြန့်ချိနေတယ်ဆိုတော့သဘောမဟုတ်ဘဲနဲ့အများပြည်သူဘက်ကနေပြီးတော့ပြန်လည်ပြောဆိုချင်တဲ့ကိစ္စတွေအများပြည်သူကနေပြီးတော့အဲရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေကမှဖွဲ့စည်းပေးတဲ့အစိုးရဖြစ်တော့ဒီ ဒီအများပြည်သူရဲ့သဘောဆန္ဒတွေကိုအများပြည်သူကအခါအားလျော်စွာသို့မဟုတ်အခါမလတ်ပေါ့နော်သူပြောဆိုနေတာတွေရှိနေတယ်ပဲကျွန်တော်တို့ဒီပြန်ကြားရေးဝန်ကြီးဌာနအောက်မှာရှိတဲ့မီဒီယာတွေပေါ့နော်ဒါကပေါ်ပြပေးမယ်ဆိုတဲ့သဘောဒါဒါကျွန်တော်တို့ပြည်သူမျက်နှာမူတယ်ဆိုတဲ့အနေထားနဲ့ပြီးတော့နောက်တစ်ခုကဘာလဲဆိုအများပြည်သူကိုအစိုးရဘက်ရဲ့ဝါဒတွေသဘောထားတွေကြွယ်မြေရန်ထည့်သွင်းပေးနေတာမ ကျွန်တော်တို့ဒီပြည်သူကိုမျက်နှာမူတဲ့အနေအထားနဲ့အဲ့ဒါကိုပြောင်းလဲသွားဖို့သဘောတော့ရှိပါရခင
်အခုတစ်ဆက်တည်းမှာပဲဆရာဒီမြန်မာမီဒီယာလောကပေါ့နော်မြန်မာမီဒီယာလောကမှာဒီမီဒီယာဥပဒေတွေလည်းပြတ်ထန်းပြီးတာရှိပါပြီ
ဒါပေ
မဲ့ကျမတို့ VOA နဲ့အသက်ဆိုင်ဆုံးကတော့ဒီ broadcast media law ပေါ့လေ broadcast media law ကပြီးခဲ့တဲ့ August လအနေပြီးတော့လွှတ်တော်တွေကနေ TV ပြတ်ထန်းပြီးပါပြီဒါပေမဲ့ဒီ new ဥပဒေတွေကတော့မထွက်သေးဘူးပေါ့နော
်အဲ့
တော့အဲ့ new ဥပဒေနဲ့ပတ်သက်တဲ့အခြေအနေလေးပေါ့ဆရာသိရတာပြပြပေးပါရှင်
ဟုတ်ကဲ့ဒီ broadcast media law ပေါ့နော် broadcast law ပေါ့နော်ဒါကဟိုဘာဖြစ်တယ်လဲဆိုတော့ဒီဥပဒေကတော့ဒီပြုလိုက်တယ်အဲ new ဥပဒေထွက်လာပြီးရမှာပဲအဲ့ဒီ new ဥပဒေတွေဥပဒေတွေကိုကျင့်သုံးပြီးတော့ဆက်လက်ဆောင်ရွက်ဆရာရှိတာတွေဆောင်ရွက်ရမှာပေါ့တိုးတော့အခုစိုးရဖွဲ့ပြောင်းလိုက်တဲ့အခါမှာတစ်ချက်ကပေါ့နော်ဒီဝန်ကြီးဌာနတွေပြောင်းလဲမှုတွေလည်းဖြစ်လာတယ်ဖြစ်လာတဲ့အခါကျတော့ဒီအထက်မှာဒီဥပဒေထဲမှာပြဋ္ဌာန်းထားတဲ့ကျွန်တော်တို့ဒီ broadcast council လောကမျိုးဖွဲ့စည်းပုံတွေဘာတွေကြတော့လဲအနေအထားတွေနည်းနည်းပြောင်းလဲသွားတာတွေရှိတယ်ပြီးတဲ့နောက်တော့ခုကဒီထက်မှပေါ်ပြထားတဲ့တချို့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ထောက်ပြတာတွေလည်းအများကြီးရှိတယ်။ဆရာမတို့လည်းသိမှာပဲเนาะ။ဟိုပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အကြောင်းစသဖြင့်ပေါ့เนาะ။ဟိုရှိပါတယ်။အဲ့တော့အဲ့ဒီဝေဖန်ထောက်ပြတဲ့ဟာတွေလည်းရှိတဲ့အခါကျတော့ဒါတွေလည်းပဲပြန်ပြီးစဉ်းစားသုံးသပ်ဖို့လိုနေလို့မြင်ကြတယ်။အဲ့တော့ဟိုဒီချုပ်ပြောလို့ရှိရင်တော့ဒီဥပဒေကပြန်လဲသုံးသပ်ပြီးတော့ပြင်ဆင်ဖို့လိုနေတယ်လို့အများကမြင်နေတာပေါ့เนาะ။မြင်တော့ကျွန်တော်ဒါဒီနေရာရောက်တာမကြသေးဘူးပေါ့နော်အဲ့တော့ဒီကြားထဲမှာဒီရုပ်သံဥပဒေနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါမှာတော့ဒီဥပဒေကိုပြန်လည်ပြင်ဆင်ဖို့အတွက်သုံးသပ်တဲ့ဆွေးနွေးတဲ့အဲဆွေးနွေးဝိုင်းတစ်ခုအရင်ဆုံးပြုလုပ်ရမယ်ပြုလုပ်ပြီးတဲ့အခါမှာအဲ့ဒီပုံမှန်ရရှိလာတဲ့အကြံပြုချက်တွေမူတည်ပြီးတော့ဒီဥပဒေမှာဘယ်လိုအချက်လက်တွေဘယ်လိုပြင်မယ်ဆိုတာကိုလောက်ရလိမ့်မယ်လောက်ကင်ပြီးတဲ့အခါကျတော့မှနေဥပဒေဆက်ပြီးထွက်လာမယ်ထွက်လာပြီးဒီဥပဒေနဲ့အညီပေါ့ဆက်လက်ပြီးတော့ကျင့်သုံးဆောင်ရွက်သွားမယ်ဒီလိုတော့ရေဘူးကနားလည်ထားမှုရှိတယ
်ဝန်ကြီးဌာနအသီးသီးပေါ့နော
်
အရင်တော့ကလည်းကျမဟိုဥကျော်ဆန်းလက်ထက်တရားပဲပေါ့န
ော်ဝန်
ကြီးဌာနအသီးသီးရဲ့ဒီပြောခွင့်ရပုဂ္ဂိုလ်တွေပေါ့လေပြောခွင့်ရပုဂ္ဂိုလ်တရားကိုတသက်မှတ်မှတ်မထားတဲ့အခါကျတော့ access to information ပေါ့
ဒ
ီအချက်လက်ကိုတိတိကျကျရယူဖို့အင်တာနက်မှာအခက်အခဲရှိပါတယ်
သတင်း
သမားတွေအတွက်ကဥပမာဆိုရင်တစ်ဖက်ဆောင်တဲ့သတင်းတွေပဲရေးတယ်လို့ပြောတော့တစ်ဖက်ကပဲပြောတာကိုပဲရေးရတာပေါ့လေအဲ့တော့
ဒီ
တာဝန်ရှိပုဂ္ဂိုလ်တွေကနေပြောတာဆိုတာတိတ်ပြီးတော့မရှိခဲ့တဲ့ခါကျတော့ခက်ခဲတွေတွေ့ခဲ့ရပါတယ်အ
ဲ့
တော့အခုဒီအစိုးရလက်ထက်မှာလည်းအားလုံးကမျှော်လင့်ထားတာကတော့ပုံမှန်လေးလေးပို့ပြီးပွင့်လင်းမြင်သာမှုလည်းရှိလာမယ်ပို့ပြီးတော့တဲ့သတင်းချက်လက်တွေကိုထဲထဲဝင်ဝင်လက်လန်းမြအောင်ရနိုင်လိမ့်မယ်လို့မျှော်လင့်ခဲ့ကြတာပ
ါဒါပေမ
ဲ့အခုအချိန်ထိတော့ပေါ့လေဟိုအစိုးရတက်တာလည်းတိတ်တော့မကြသေးပါဘူ
းဟို
တော်တော်လေးကိုဟိုတချို့ဝန်ကြီးဌာနတွေကတော့ရပါတယ
်
ပြောလို့ပြောပြောရဲဆိုရင်ဝန်ကြီးတွေကိုယ်တိုင်ကလိုလိုလလပဲလက်ခံပြီးဖုန်းဖြည့်တဲ့လူတွေရှိပါတယ်ဒါပေမဲ့ခက်ခဲတဲ့ဝန်ကြီးဌာနတွေအများကြီးရှိပါသေးတယ
်အ
ဲ့ဒါတွေလည်းပတ်သက်လို့ပေါ့လေဒီပြောရဲဆိုရင်ရှိသူတွေထားပေးဖို့အခြေအနေရောစဉ်းစားထားတာရှိပါလားရှင
်ဟုတ်ကဲ့ကျွန်တော်တို့ကဒီစိုးရဖွဲ့ကလည်းဟိုဒီလက်ပတ်ထားသိပြီးတော့မကြသေးဘူးပေါ့နော်မကြသေးဘူးဆိုတော့ဒီအကြောင်းအရာကိုစိုးရဖွဲ့အစည်းအဝေးလို့ဟာမျိုးမှာဆွေးနွေးချက်ထားတော့မရှိသေးဘူးဒါခက်စောစိုးရမိတ်ဆက်တဲ့သဘောမျိုးလောက်ပဲရှိတယ်ဟိုပြည့်ပြည့်စုံစုံမဟုတ်ဘူးပေါ့နော်ဝင်းကြီးအဲတချို့တက်ရောက်တဲ့အဲစီဝေးတစ်ခုမှာတော့ကျွန်တော်ကတော့ပြောမှုတယ်ဒီသဘောကိုကျွန်တော်ကလည်းဒီမီဒီယာလောကလာတဲ့လူဖြစ်တော့အဲ့တော့အများပြည်သူကသိကျင်တယ်သိကျင်သလိုပြောဖို့လည်းလိုတယ်ဆိုတဲ့အနေအထားပေါ့နော်အဲ့တော့အဲ့မှာတော့ပြောဆိုမှုတာရှိတယ်ရှိတဲ့အလျောက်လဲတချို့အခုစမ်းပါပြောသလိုပဲတချို့ဝင်းကြီးတွေကလည်းပဲအဲဝန်ကြီးဌာနတာဝန်ယူထားတဲ့ပုဂ္ဂိုလ်တွေပေါ့နော်သူတို့ကလည်းပဲသူတို့ဌာနရဲ့လုပ်ငန်းဆောင်ရွက်တဲ့ဟာတွေကိုသူတို့ပြောကျင်ဆိုကျင်စိတ်ရှိတယ်လို့ကျွန်တော်ကတော့မြင်တယ်ဒါအောင်လည်းပဲအခုအင်တာဗျူးတွေလက်ခံပြီးတော့ဖြေနေကြတယ်အဲအဲ့တော့သူကိုယ်တိုင်လည်းပြောတယ်မေးရင်လည်းဖြေမယ်ဆိုတဲ့သဘောပေါ့နော်အဲ့တော့အဲ့ဒါဒီတော်တော်များများမှာတော့ရှိတယ်လို့မြင်တယ်ဗျဒါမှမဟုတ်ဝန်ကြီးဌာနတိုင်းမှာပြောရေးဆိုခွင့်ရှိသူစာသဖြင့်ထားပြီးတော့ကပုံမှန်ပေါ့နော်ဆက်ဆံပြောဆိုနေဖို့တခါတရံဝန်ကြီးကိုယ်တိုင်ပြောဖို့တော့အစီအစဉ်တွေကတော့ဟိုကျွန်တော်တို့ဆက်လက်ပြီးတော့ညှိနှိုင်းပြီးဆောင်ရွက်ရအောင်မယ်လို့ထင်တယ်အဲ့တော့ဒါမှဒီကြားထဲမှာကျွန်တော်ဆွေးနွေးမှုတာတစ်ခုကတော့ဘာလဲဆိုရင်အဲ ပုံမှန်သတင်းစာရှင်းလင်းပွဲလို့ဟာမျိုးတွေဌာနတွေအနေနဲ့လုပ်ကြမယ်လုပ်မယ်ဆိုရင်ဘယ်မှာဘယ်လိုလုပ်မလဲတိုင်မင်းတော့အကြမ်းများဖြင့်ဟိုနားလဲချက်ထားတော့ဟိုခြေဘူးကလက်ခံလိုက်တာတော့ကျွန်တော်တို့ပြန်ကြားရေးဝန်ကြီးဌာနမှာပဲတော့ကျွန်တော်တို့သတင်းစာရှင်းလင်းပွဲအဲယူကိုပုံမှန်ဟိုဘယ်လောက်တစ်ချိန်ပေါ့နော်ဟိုတလားတစ်ချိန်စသဖြင့်ပေါ့လုပ်မယ်ခါမှာအဲ့ဒီအချိန်ကာလမှာအဲ့ဒီလူစိတ်ဝင်စားတဲ့အကြောင်းအရာဖြစ်ပေါ်နေတဲ့ဝင်ကြီးဌာနနှစ်ခုသုံးခုစသဖြင့်ဖိတ်ကြားပြီးဝင်ကြီးဖြစ်စေအတွင်းဝင်ဖြစ်စေစသဖြင့်ပေါ့နော်အဲ့လိုဖြည့်ကြားနိုင်တဲ့ပုံကိုမျိုးကတွေ့ဆုံပြီးသတင်းသမားတွေအလုံးနဲ့တွေ့ပြီးတော့မေးသမျှကိုဖြည့်တယ်ဆိုတော့အနေထားမျိုးအစီအစဉ်မျိုးလုပ်မယ်လုပ်တင်တယ်လို့ကျွန်တော်ကြံပြီးတော့ရေဘူးအားဖြင့်တော့လက်ခံတာရှိတယ်အဲ့ဒါကိုကျွန်တော်တို့တကယ်စတင်ပြီးတော့အကောင့်တွေပေါ်တော့ဆက်ပြီးတော့ညှိနှိုင်းပြီးတော့လုပ်အောင်မယ်ဗျ
အခုနိုင်ငံတကာမှာပေါ့နော်ဒီစာနယ်ဇင်းလွတ်လပ်ခွင့်စာပေလွတ်လပ်ခွင့်နဲ့ပတ်သက်ပြီးအဆင့်သတ်မှတ်တာ
ဒီ
နေ့ဟိုရပိုင်းလေးပါပဲ
ဒ
ီမှာနိုင်ငံရဲ့အဆင့်ကအခုတတိပေါ့လေဟိုကောင်းလာတဲ့အဆင့်မရှိသေးဘူးပေါ့ဟို140ကျော်မှာပဲရှိနေသေးတယ်ဆိုပြီးတော့ဟိုဖော်ပြထားတာရှိပါတယ်ဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့စာနယ်ဇင်းလောကပေါ့ဒီအခုဆိုလို့ရှိရင်အတိုင်းအတာတစ်ခုအထိလွတ်လပ်ခွင့်လည်းရှိပါပြီစာပေလွတ်လပ်ခွင့်လည်းရှိပြီစင်စာတွေဘာတွေလည်းမရှိတော့ဘူးဘာဖြစ်လို့ဒီနိုင်ငံတကာကနေပြီးတော့စာပေလွတ်လပ်ခွင့်မရှိဘူးလို့တတ်မှတ်တယ်လို့များဆရာသုံးသပ်လို့ရပါလဲရှင
်အော်ဒီကျွန်တော်တို့တိုင်းပြည်မှာဟိုအရင်တုန်းကတော့လွတ်လပ်ခွင့်အဆင့်မှာဆိုအခု140အဲတုံပြီးခဲ့တဲ့နေ့က44လောက်ရှိတယ်45လောက်ရှိတယ်ပေါ့နော်အခုတော့ဟိုကနန်းသဘောအရပြောရင်တော့ဟိုတိုးကတီကပေါ့တိုးတော့နည်းနည်းလေးတော့တိုးတက်တဲ့သဘောလေးရှိပါတယ်အရင်တော့ကတော့ဟိုအောက်ခြေမှာပဲရှိတာပေါ့အောက်ခြေအောက်ဆုံး30လောက်ထဲမှာပဲရှိတာပေါ့အဲ့ဒီကနေပြီးတော့ဒီအဆင့်လောက်ကိုခုန်တက်လာတာတော့ဒီမှာတော့ပြီးခဲ့တဲ့နှစ်တွေကရှိဟိုဆောင်ရွက်ခဲ့တဲ့အနေထားတွေကြောင့်ပေါ့2010မှာကျွန်တော်တို့ဟိုစာပေစီစီရုပ်သိမ်းပေးလိုက်တယ်ပေါ့နော် sensor prepress censorship ရုပ်သိမ်းပေးလိုက်တော့အဲ့ဒါနဲ့ရင်ကျွန်တော်တို့ကတော်တော်ကြီးကိုအဆင့်တက်သွားတယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့ကျွန်တော်တို့ဆီမှာအတားအဆီးကဘာတွေရှိနေသေးတယ်လဲဆိုတော့သတင်းသမားကိုအရေးယူနိုင်တဲ့ဒီဇယ်ဥပဒေတွေကတော့ရှိနေသေးတယ်တချို့ဒီဇယ်ဥပဒေတွေကနည်းနည်းလေးဟိုတခြားတိုင်းပြည်တွေနဲ့စာလို့ရှိရင်တင်းကျပ်ပေါ့နော်ကြမ်းတမ်းနေသေးတဲ့ဥပဒေတွေရှိတယ်ဒါဆရာမတို့လည်းသိပါတယ်တော်တော်များများရှိနေတဲ့အဲ့တော့ဒီကြားထဲမှာဟိုစာနယ်ဇင်းသမားကိုအရေးယူရင်အဲ့ဒီဥပဒေတွေနဲ့အရေးယူနေတဲ့သဘောရှိတယ်။ရှိတော့ဒီဥပဒေတွေကိုဟိုလိုအပ်တယ်လို့တင့်တော်တယ်လို့ဟိုပြင်ဆင်ဖို့တို့နော်တချို့ကလည်းပဲဖျက်ရမယ်ဟာတို့စသဖြင့်ဒီလိုရှိတာပေါ့။အဲ့ဒါတွေကိုလုံရင်းကန်ရင်းနဲ့အဲ့ဒါတွေကိုကြောင်းလဲပြင်ဆင်နိုင်တဲ့အခါကျမှကျွန်တော်တို့လွတ်လပ်ခွင့်ကပို့ပြီးတက်လာမယ်။ကျွန်တော်တို့ပြောဆိုခွင့်ရေးသားခွင့်ကတော့ရှိနေတယ်တို့တော့ပေးထားလိုက်ပြီးတဲ့နောက်မှာစောစောဥပဒေတွေနဲ့လိုက်ပြီးရေးယူတဲ့အတွက်ကြောင့်မလို့ကျွန်တော်တို့မှပြန်ပြီးတော့ချုပ်လိုက်လို့ရှိရင်တော့လွတ်လပ်ခွင့်ကအကန့်အသတ်ဖြစ်သွားတာပေါ့နော်အဲ့တော့ဒါတွေကိုပြုပြင်ပြောင်းလဲဖို့တစ်ချက်လိုတယ်နောက်တစ်ခုကအဲတရားဥပဒေစိုးမိုးရေးပေါ့နော်တရားဥပဒေစိုးမိုးရေးမှာလည်းအဆင့်အဲမြင့်တက်လာဖို့လိုသေးတယ်တရားဥပဒေစိုးမိုးရေးနဲ့ဆက်ဆက်နေတာကိုနော်အဲ rule of law တကယ်ရှိဖို့တရားစီရင်ရေးအပိုင်းမှာလည်းပဲအဲနည်းနည်းပို့ပြီးတော့သတင်းသမားကိုသတင်းသမားရဲ့လုပ်ငန်းသဘောကိုပို့ပြီးတော့ဟိုနားလည်သိမြင်ပြီးတော့သတင်းသမားရဲ့အနေထားလည်းစဉ်းစားပြတတ်တဲ့တရားစီရင်မျိုးရေးမျိုးဖြစ်ဖို့ပေါ့နော်အဲဒါတွေလည်းလိုသေးတယ်လို့မြင်တယ်ကျွန်တော်ဆက်သွားဥပဒေတွေဆိုတော့ဒီဥပဒေတွေကိုဥပဒေကတချို့ဥပဒေတွေကနိုင်ငံတကာဥပဒေတွေနဲ့လည်းအတူတူလောက်ပဲဖြစ်နေတာလည်းရှိတယ်သို့တော့ဒီဥပဒေကိုအတိတ်ပဲဖွင့်ဆိုတာသုံးစွဲတာအဲ့ဒီနေရာမှာတော့တရားသူကြီးတွေရဲ့အလေအကျင့်ပေါ်မှာမူတည်ပြောနော်အစင်လာလုတ်ကင်လာခဲ့တဲ့ပေါ်မူတည်ပြီးကျွန်တော်တို့ဆီမှာတင်းကြံနေရှိတယ်ဒါတွေလည်းရော့ပွားသွားအောင်လုပ်ဖို့တော့လိုတယ်အဲ့ဒါတွေရော့သွားရင်တော့ကျွန်တော်တို့နိုင်ငံတကာစည်းရင်းထဲမှာစာနေစင်းလွတ်လပ်ခွင့်အစင်မှာကျွန်တော်တို့ဒီထက်ပို့ပြီးတက်လာမယ်လို့ကျွန်တော်ကတော့မြင်တယ်ဗျဟုတ
်ကဲ့ပါဆရ
ဒါကတော့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ View American အတန်းရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်ဒီကိုနာနဲ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတို့လာရှင်တို့အခုဆက်လက်နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းတိုမီတာ32 kilohertz 633ညလိုင်းတိုမီတာ40 kilohertz 433ညနဲ့လိုင်းတိုမီတာ50 kilohertz 5955တို့အပြင်လိုင်းလက်မီတာ190 kilohertz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းအစီအစဉ်နေထဲမှာဆိုရင်တော့
2015နှစ်မှာယူကော့ဝဲမှာအပြတ်သက်ရှုံးနေပြီးနောက်ဘာလှုပ်ရှားမှုမှမရှိငြိမ်သက်နေခဲ့တဲ့ပြည်ခိုင်မျိုးပါတီဟာပါတီယာယီ
ဒါတော့သတင်းစာဆရာဦးစီသူအောင်မြင့်မှပြည်တွင်းသတင်းသုံးသပ်ချက်ပတ်စင်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်မြန်မာပြည်ကပေးစာကဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်စတာတွေကိုနားဆင်ကြဖို့ရှိပါတယ်အခုချိန်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေတာတဘုံနဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမဦးဆုံးတော့ VOA ကရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းထုတ်လွှင့်မှုတွေကိုအားပေးတဲ့သောရရှင်တွေရေးလာတဲ့စာရီ Facebook ပေါ်ကအမှတ်ချက်တွေကိုအရင်ပြောပြပေးစင်ပါတယ်။ Facebook ပရိသတ်မင်းကျော်စွာက
ပြပနိုင်ငံရေးပညာရှင်တွေမြန်မာနိုင်ငံပေါ်သုံးသက်ချက်တွေကိုတော့ကြိုက်သွားပါပြီဗျာ။တမိုးရှိရဲ့သတင်းတွေဖြန့်ဝေနိုင်တဲ့မီဒီယာပြည်သူတွေကိုအမြင်မှန်တွေပေးဝေနိုင်တဲ့မီဒီယာဖြစ်ပါစေ
။အစီအမေးအားပေးပါတယ်ဆိုတဲ့ကိုမင်းကျော်စွာကျေးဇူးတင်ပါတယ်။ VOA Facebook ပရိသတ်တေစာကတော့ VOA ကိုကြည့်ပါများတော့အချိန်ကျရင် VOA ကိုမကြည့်ရင်မနေနိုင်တော့အောင်ကြည့်ကြပါလေလို့ရေးလာပါတယ်။ဟုတ်ကဲ့ကြားရတာအထူးဝမ်းသာပါတယ်နော်။ကိုရီးယားလိုနာမည်စလုံးပေါင်းနဲ့မလို့နာမည်ကိုကျွန်မမဖတ်တတ်တဲ့ VOA ပရိသတ်ကလည်း
ကျေးဇူးတင်ပါတယ်ခင်ဗျာဒီထက်မကအနည်းပညာတိုးတက်ပြီးထုတ်လွှင့်နိုင်ပါစေသတင်းဟာလူသားရေးတမရှိမဖြစ်တဲ့ခေတ်တစ်ခုတည်းရောက်နေတဲ့အချိန်အခုလိုကြီးစုခွင့်ရတာအရင်ပဲဝမ်းသာပါတယ
်နောက် Facebook ပေါ်က VOA ပရိသတ်တဦးရဲ့နာမည်ကတော့အစမ်းပါငါချစ်တာမင်းတယောက်တည်းတဲ့ Facebook ပေါ်ကနာမည်ပါနော်သူက
VOA ဖွဲ့သားများခင်ဗျာဓမ္မဘီသတင်းများကိုဒီကထားပြီးလွှင့်ပေးပါလို့ကျွန်တော်မြစ်တာရက်ခတ်ပါတယ်အခုလို VOA သတင်းများကိုညစီကြတိုင်းလွှင့်ပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးညိုဆိုတဲ့ Facebook သောရရှင်ကတော့ရုပ်တံထွက်ကောင်းပါရဲ့မြန်မာနိုင်ငံအတွက်အကျိုးများမဲ့သတင်းကိုဦးစားပေးလွှင့်စေခြင်းပါတယ်ချမ်းသာကိုယ်စိတ်မြဲကြပါစေဆိုပြီးတော့ဆုမွန်ချွေလာပါတယ်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရှင် VOA Facebook ပရိသတ်တွေထဲမှာတော့အားကစားဝါသနာရှင်တွေလည်းတော်တော်များများတွေ့ရပါတယ်ဇာမနီဇာမနီဆိုတဲ့အကောင့်ပိုင်ရှင်က Premier League La Liga Champions League အစတဲ့ဘောလုံးသတင်းတွေလည်းလွှင့်ပေးပါလို့တောင်းဆိုပါရစေတဲ့ဟုတ်ကဲ့ပါရှင်VOA ရုပ်မြင်သံကြားအစီအစဉ်မှာတော့အပတ်စဉ်ဗုဒ္ဓဟူးနေ့တိုင်းမှာထုတ်လွှင့်ပေးနေတဲ့ကိုရန်နိုင်ရဲ့တပတ်အတွင်းအားကစားသတင်းများအစီအစဉ်ကိုစောင့်ကြည့်ပါလို့ပဲပြောချင်ပါတယ်နော်။ဘောလုံးသတင်းတွေရောတခြားအားကစားသတင်းတွေကိုပါစုစည်းဖော်ပြပေးနေတာဖြစ်ပါတယ်။ VOA Facebook စာမျက်နှာမှာလည်းအဲ့ဒီနာမည်နဲ့ပြန်ပြီးတော့ program တွေကိုကြည့်ရှုအားပေးနိုင်ပါတယ်နော်။အခုလိုမျိုး VOA ကိုအကြံပြုစာရေးလာကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ပြခဲ့တဲ့အင်္ဂါနေ့မှာ VOA ကထုတ်လွှင့်ပေးသွားတဲ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးတဲ့ခေါင်းစဉ်ကတော့လူများအထူးစိတ်ဝင်စားကြတဲ့ခေါင်းစဉ်ဆိုတာတွေ့ရပါတယ်။လူတွေတော်တော်များများစာရေးရေးလာကြသလိုတယ်လီဖုန်းတွေလည်းဆက်လာကြတာပါ။မြန်မာနိုင်ငံကိုအင်္ဂလိပ်လိုဘာမှပဲဖြစ်ဖြစ်မြန်မာပဲဖြစ်ဖြစ်အဆင်ပြေသလိုတုံးနိုင်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဖြစ်တဲ့တန်တမန်တွေတွေ့ဆုံတော့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်။တချိန်ကစစ်ဆိုးရလက်ထက်မှာဘာမကနေမြန်မာအဖြစ်နဲ့ပြောင်းလဲခဲ့ခြင်းကဆက်ပြီးတော့နိုင်ငံရေးအရာအခြေအတင်ဖြစ်စရာတွေနဲ့အတူအခေါ်ဝေါ်နှမျိုးကွဲနေတဲ့အထက်မှာဘယ်နာမည်ကအတိုင်းပြည်အတွက်အသင့်တော်ဆုံးလို့ယူဆသလဲဆိုတာကိုသောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်ပြီးတော့ဝင်ရောက်ဆွေးနွေးလာကြတာပါကိုယ်တိုင်ဆွေးနွေးလို့မရတဲ့သူတွေကလည်းစာရေးပြီးတော့ဆွေးနွေးလာသလိုတချို့တွေကြတော့လည်းအတန်ဖိုင်ပို့လာတာဖြစ်ပါတယ်နော်အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးဝင်ရောက်ဆွေးနွေးကြတဲ့ထဲမှာကျွန်တော်တို့အီးမေးလ်နဲ့ Facebook နဲ့အမှတ်ချက်တွေမဖော်ပြပေးနိုင်လို့ကြံခဲ့တဲ့ထက်ကတချို့ကိုဖော်ပြပေးစင်ပါတယ်။အဲ့ဒီထက်ကသောရရှင်တယောက်ကတော့မြန်မာကိုကြိုက်ပါတယ်လို့အခုလိုဆိုလာပါတယ်
။ဘာမှဆိုတော့အရင်အစိုးရသဘောနဲ့ပြောင်းခဲ့တာကိုသဘောမကျပါဘူး။ဘာမှဆိုတာတိုင်းသားအားလုံးကိုကူစားပြုတယ်ဆိုတာဟာလည်းမခိုင်လုံတဲ့အကြောင်းပြချက်တစ်ခုပါ။ ဘေးထွက်ဆိုးကျိုးအနေနဲ့ကဗမာနိုင်ငံဗမာလူမျိုးစုပြီးတော့လူမျိုးကြီးဝါဒကျင့်သုံးသလိုပဲဆက်ဆွဲမှုမကျေနပ်မှုတွေဆက်လက်ရှိနေပါတယ်။အစိုးရရုံးလုပ်ငန်းနိုင်ငံသားကြီးမှာတည်ဝင်သုံးနေရင်စကလုံးရှုပ်ထွေးမှုဖြစ်ပါတယ်။မြန်မာလိုတုံရင်တော့ဘေးထွက်ဆိုးကျိုးမတွေ့ပါဘူး။မြန်မာနိုင်ငံဗမာလူမျိုးအဆင့်ပြေပါတယ်။အမုန်းပွားစရာလည်းမတွေ့မိပါဘူး။တုံးနေတဲ့ကျင့်သားလည်းရှိနေပြီးကျွန်တော်လည်းကြိုက်တယ်။အရင်အစိုးရလုပ်ခဲ့လို့ဆိုတဲ့ညှိုးလေးဖျောက်လိုက်လို့ရှိရင်ပြည်လဲပြီးတော့အချင်းကုန်တက်တာသွားမယ်ထင်တယ်။အမည်တစ်ခုကိုအခြားနိုင်ငံသားအနေနဲ့ခေါ်ခတ်တဲ့အမည်တွေအများကြီးရှိပါတယ်ကျွန်တော်တို့လည်းကြုံဘူးမှာပ
ါဒါသောရရှင်တယောက်ဝင်ပြီးဆွေးနွေးဖို့ရေးလာတဲ့အမည်မှာနောက်သောရရှင်ဦးမျိုးထက်ကတော့ဒီအကြောင်းပြောရရင်ငငယ်ကစာတင်ခဲ့ရတာကိုသတိရပါတယ်လို့အစာချီပြီးတော
့88နောက်ပိုင်းစစ်တပ်အုပ်စိုးချန်လယ်ခဲ့ပြီးတော့လမ်းနံပါတ်တွေမြို့ရွာနံပါတ်တွေကအစအခေါ်အဝေါ်တွေပြောင်းလဲပစ်ခဲ့တာပါတမိုင်းကျောင်းနဲ့ပြောဖို့ကတော့တမိုင်းပညာရှင်တွေကမှန်ကန်တဲ့ရည်တည်မှုနဲ့ရှင်းပြကြစီလိုပါတယ်ဗမာလားမြန်မာလားဆိုတာကိုပါကဘာမကြီးဗမာပြည်ဒူဘိုးဘွားအမွေစစ်မှုချစ်မြန်နိုးပေငငယ်တော့ကအဲ့ဒီလိုဆိုခဲ့ရပေမဲ့ဒီကနေ့အကြောင်းနေမှာတော့ကလေးတွေပြောင်းဆိုနေကြရပါပြီကဘာမကြီးမြန်မာပြည်တဲ့တချို့အကြောင်းတွေကကလေးတွေနိုင်ငံတော်တချင်းတီးဆိုနေချိန်မှာနောက်ခံဆက်ဖွင့်ထားပေးတတ်ပါတယ်အတန်ချဲဆက်ကဖွင့်ထားတာကဟိုးအရင်မူလဗာရှင်ဖြစ်နေတော့ကဘာမကြီးဗမာပြေးလို့ထွက်လာတဲ့အချိန်မှာကလေးတွေကတော့ဆရာတင်ထားတဲ့အတိုင်းကဘာမကြီးမြမပြေးဖြစ်နေပါပြီဗျာ
။နောက်သောရရှင်တယောက်ကတော့အစိုးရကပြက်ပြက်သားသားတတ်မှတ်ပေးပါလို့ဆိုလာပါတယ
်။တခုခုကိုပြက်သားစွာတတ်မှတ်လိုက်ပါ။တီးစဲဥပဒေတိုင်းအစိုးရဖြစ်လာရင်တီးစဲဥပဒေတိုင်းဆောင်ရွက်ရပါမယ်။ဥပဒေပြင်ဆင်ပြီးမှပြင်ဆင်ပြီးဥပဒေတိုင်းဆောင်ရွက်ရပါမယ်။အရာအားလုံးဟာအသေးဖွဲရလို့မရှိပါဘူး။အလေးနဲ့ထားရပါမယ်။
ဒါရိုက်လေးလိုင်းဆွေးနွေးတဲ့အကြောင်းအရာပေါ်မှာသောရရှင်နေပါဝင်ပြီးတော့ဆွေးနွေးလာကြတာဖြစ်ပါရဲ့ရှင်။သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးဖို့ရှိပါတယ်။အခုကြားဖြတ်ပြီးတော့သောရရှင်နေကိုအရင်အနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါရဲ့ရှင်။ DNC အဖွဲ့တီးဆိုထားတဲ့ Cape Bind the Ocean ဆိုတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းက Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်9ချိန်နေတဲ့သချင်းလည်းဖြစ်ပါတယ်။ဒီသချင်းကိုတော့ American Pop Guitar အဖွဲ့ဖြစ်တဲ့DNC အဖွဲ့ကတည်ဆိုထားပြီးတော့အဲ့အဖွဲ့ကိုတော့နာမည်ကြီးညီကို Pop အဖွဲ့ဖြစ်တဲ့ Jonas Brothers အဖွဲ့တွေက Joe Jonas ဖွဲ့ထားတာဖြစ်ပါတယ်။မနေ့ကစက်တင်ဘာလမှာဒီသချင်းကိုစတင်ရောင်းချပြီးတော့ဇန်နဝါရီလမှာတော့ Radio တွေမှာစပြီးတော့ဖွင့်ပြပေးတဲ့သချင်းပဲဖြစ်ပါတယ်။အခုမလအထိဆိုရင်ဒီသချင်းရောင်းချမှုပေါင်း9သိန်းကျော်ပါပြီ။ Cape by the Ocean ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါအောင်နော်။
Waste time with the masterpiece. You should be rolling with me. You should be rolling with me. You're a real life fantasy. You're a real life fantasy. But you're moving so carefully. Let's start living dangerously. Talk to me, baby. I'm rolling up on this street, baby.Living dangerously.
ဒီဆိုထားတဲ့ Cape by the Ocean ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ သရရှင်တွေအတွက်မြန်မာသချင်းတွေတပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်။ထဲသွင်းကြရမှာရေအခက်ခဲကြုံရတာတွေကိုအာဏာပိုင်တွေကငွေကြေးအလွဲသုံးစားလုပ်ပါတယ်ဆိုပြီးတော့အစိုးရအပြောင်းလဲမဖြစ်ခင်လေးမှာရေးလာတဲ့သရရှင်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်။သရရှင်စိုးမြင့်က
ကျွန်တော်ကဗင်းတရားမြို့နယ်ထဲသွင်းကြရအောက်စုကဒေသခံတဦးပါ။ကျွန်တော်တို့မြို့နယ်မှာလက်ရှိအစိုးရလက်ထက်ကြေးလက်တောက်သုံးရေကန်တွေကိုမြို့နယ်ကတိုက်ရိုက်လာရောက်တူးဖော်ခဲ့ပြီးတော့ကျေးရွာလူလူကိုအတိမပေးပဲသူတို့သဘောနဲ့သူတို့လှုပ်သွားပြီးအခုအစိုးရပြောင်းလဲကန်ဒီစည်ရင်းနေအပ်ဖို့လိုအပ်မှအုပ်ချုပ်ရေးမှုနဲ့စေရေးမှုတွေကိုရေကန်တူးဖော်မှုပြီးစီကြောင်းကုန်ကြငွေစည်ရင်း380ကုန်ကြကြောင်းလက်မှတ်ရေးထိုးခိုင်းနေပါတယ်အခုလိုအစကတည်းကအတိပေးတိုင်ပင်ဆွေးနွေးတာမျိုးမရှိပဲပြီးမှဘယ်ရွေးဘယ်မျှကုန်ပါတယ်ဆိုပြီးရွာသူရွာသားတွေကိုဓာတ်ခုတ်ရလက်ဝင်ရှုခိုင်းတာမျိုးကိုပြောင်းကန်ဒီအစိုးရအဖွဲ့သက်ဆိုင်ရာဝန်ကြီးတွေသိရှိစေဖို့VOA ကတစ်ဆင့်တင်ပြလိုက်ရပါတယ်ခင်ဗျာ
သူတို့ထဲသွင်းကြေးရွာမှာရေခက်ခဲကြုံရလို့ရေတန်းရမယ့်ကိစ္စကြန့်ကြာနေပါတယ်ဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်တိတောက်လာတဲ့သောရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေတာလာတဲ့သောရရှင်အတွက်အချိန်ပေးခြင်းပါတယ်။ချင်းတောင်ကတငယ်ချင်းများနဲ့ရန်ကုန်ကဆရာယောဟန်နားထောင်စီခြင်းလို့ဆိုပြီးတော့ Slam Omsa ဆိုတဲ့သောရရှင်တေးတောင်းလာပါတယ်။ဒီသောရရှင်ကတချင်းဟောင်းလေးတစ်ပုတ်တောင်းလာတာမလို့ကျွန်မတော်တော်ခက်ခက်ခဲခဲရှာလိုက်ရပါတယ်နော်။ Site ဆိုင်တည်ဆူထားတဲ့စိဒုထနိဗ္ဗာန်ကအပြန်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးစေချင်ပါတယ်တဲ့။ဟုတ်ကဲ့ပါ။နောက်ဆုံးဒီတချင်းလေးကိုရှာလို့တွေ့ပေမဲ့လည်းဒီတချင်းကဟိုလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာနှစ်ဆယ်စုနှစ်ပေါင်းတော်တော်ကြာကြာမှာအတန်ဖန်းယူထားတဲ့တချင်းဖြစ်လို့တချင်းရဲ့အတန်အနေထား quality ကတော့အခုနောက်ပိုင်းထွက်တဲ့တချင်းတွေရဲ့အစင်တန်းကိုတော့မမီပဲနဲ့နည်းနည်းဟောင်းနေတဲ့အတန်မျိုးပေါက်ပါတယ်နော်။ဒါမဲ့လည်းတချင်းဟောင်းလေးတွေကိုပြန်ပြီးတော့နားထောင်ခြင်းနဲ့သောရရှင်တွေလည်းအကြိုက်တွေ့မယ်လို့ထင်ပါတယ်။ဒီသောရရှင်တောင်းဆိုထားတဲ့ Science ဆိုင်ရဲ့စတုထနိဗ္ဗာန်ကအပြင်ဆိုတဲ့တချင်းလေးကိုထုတ်လွှင့်ပေးကြပါရစေ။သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ပါအောင်နော်
။တောင်းပေါ်မှာဒီချင်းဆိုတောင်းလူရမည်Solo lente ni me Janja ai ma si le Janja sai to chi ne me ba be Chong nge ma di chain so ai du tat ta me ye cha lu ni me Yo ya li si le
အတင်းတိုင်းတည်ဆူထားတဲ့စတုထနိဗ္ဗာန်ကအပြန်ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။ တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
။မအေးဇာနာကျော်စီစဉ်တည်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြကြတာပါ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စာရေးဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတည်ဆက်ပေးပါတော့မယ်။ပြည်ခိုင်ဖြိုးပါတီနိုင်ငံရေးစင်မြင့်ထက်ကိုပြန်ရောက်လာနိုင်အောင်မလားဆိုတဲ့ခေါင်းစဉ်နဲ့သတင်းစာဆရာဦးစီသူအောင်မင်းကဆွေးနွေးထားပါတယ်။မတ်အင်ဂျင်နီယာကအကူအညီတင်ဆက်ထားတာကိုနားဆင်ကြပါခင
်ဗျ။ပြီးခဲ့တဲ့2015နိုဝင်ဘာရွေးကောက်ပွဲမှာအပြတ်သတ်ရှုံးနေပြီးနောက်ဘာလှုပ်ရှားမှုမှမရှိငြိမ်သက်နေခဲ့တဲ့ပြည်ခိုင်ဖြိုးပါတီဟာပါတီယာယီဥက္ကဋ္ဌဟောင်းသူရဦးရွှေမန်းအပါအဝင်ထိပ်ပိုင်းကောင်းဆောင်18ယောက်ကိုပါတီကနေအပီးပိုင်ထုတ်ပယ်လိုက်ခြင်းနဲ့လှုပ်ရှားမှုကိုအစပြုလိုက်ပါတယ်။ဒါကိုထုတ်ပယ်ခံလိုက်ရတဲ့သူရဦးရွှေမန်းနဲ့ပါတီကောင်းဆောင်ဟောင်းတွေကလက်မခံပါဘူး။တင်းသာရှင်းလင်းပွဲလို့ကြီးညာချက်ထုတ်ပြီးအခုလိုသူတို့ကိုထုတ်ပယ်လိုက်တာဟာပါတီရင်းကိစ္စလို့ပဲသဘောမထားကြပါနဲ့။ဒါဟာနိုင်ငံတော်နဲ့နိုင်ငံသားတွေကိုပါသက်ရောက်မှုရှိတဲ့ကိစ္စဖြစ်တယ်ဆိုပြီးပြည်သူတွေကိုတိုင်တယ်ပါတယ်။ဒါပြင်ပါတီဖွဲ့စည်းပုံစီမင်းအရဘိုးကော်မတီဝင်ထက်ဝက်ကျော်ရဲ့လက်မှတ်ကောက်ခံပြီးပါတီညီလာခံကျင်းပပေးဖို့တောင်းဆိုထားကြောင်းလဲရှင်းပြကြပါတယ်။ဒါဟာပြည်ခိုင်မျိုးပါတီနှချမ်းကွဲတဲ့သဘောလား။ထုတ်ပယ်ခံအုပ်စုရဲ့အခုတောင်းဆိုမှုကိုသမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့ပြည်ခိုင်မျိုးပါတီဘက်ကဘလို့တုတ်ပြန်လာနိုင်တယ်လဲ။ပြည်ခိုင်မျိုးပါတီနိုင်ငံရေးစင်မင်းထက်ကိုပြန်ရောက်လာနိုင်အောင်မလား။နောက်တစ်ကြိမ်အာဏာရပါတီပြန်ဖြစ်လာနိုင်အောင်မလားဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိပြည်ခိုင်မျိုးပါတီတွင်ပြဿနာကိုမှန်မှန်ကန်ကန်သုံးသပ်နိုင်ဖို့ဆိုရင်အဲ့ဒီပါတီဘယ်လိုပေါက်ဖွားလာတယ်ဘယ်လိုလက္ခဏာတွေရှိတယ်ဆိုတာအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်။အရင်ဆင်အာနာရှင်ဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့အဖွဲ့ဟာတိုင်းပြည်ကိုစစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်တာကိုဆွတ်လွတ်ရသည့်တိုင်စစ်ဗိုလ်ချုပ်တွေအနေနဲ့အရက်ဝတ်လဲပြီးအစဉ်အဆက်အုပ်ချုပ်သွားနိုင်အောင်စနစ်တကျအစီအစဉ်ရေးဆွဲသွားခဲ့ကြတာပါ။အဲ့ဒီအစီအစဉ်အကောင့်ထဲပေါ်ဖို့အတွက်2008ဖွဲ့စည်းပုံကိုရေးဆွဲပြဋ္ဌာန်းခဲ့တယ်လို့စစ်ဗိုလ်ချုပ်တွေအရက်သားအသွင်ပြောင်းပြီးတိုင်းပြည်ကိုဆက်ပြီးအုပ်ချုပ်နိုင်အောင်ပြည်ခိုင်ဖြိုးအသင်းကြီးကိုပါတီအဖြစ်ပြောင်းလဲပေးခဲ့ပါတယ်။ရှင်းရှင်းလင်းလင်းပြောရရင်စစ်ဗိုလ်ချုပ်တွေအရက်သားအသွင်ပြောင်းပြီးတိုင်းပြည်အာဏာဆက်ယူရမှာအတုံးချဖို့ပြည်ခိုင်ဖြိုးပါတီဆိုတာကိုစစ်တပ်ပိုင်အဖြစ်ဖွဲ့စည်းပေးသွားခဲ့တာပါ။ဆက်အာဏာရှင်တွေရဲ့ငိုရီမန်းချက်ဟာစစ်ဗိုလ်ချုပ်တွေအနေနဲ့ပြည်ခိုင်ဖြိုးပါတီကိုအတုံးချပြီးအချိန်တန်ရင်တမရဒုတမရဝင်ကြီးလိုရာထူးမျိုးတွေရယူမယ်ရွေးကောက်ပွဲနောက်တစ်ကြိမ်ဆိုရင်တက်မတော်ကလာမယ်နောက်ထပ်စစ်ဗိုလ်ချုပ်တွေကိုနေရာဖယ်ပြီးလွတ်တော်ထဲသွားကြမယ်နောက်ဆုံးအဆင့်ဆိုရင်လွတ်တော်အမတ်တာဝန်တွေကနေအနားယူကြမယ်ဆိုတဲ့စနစ်ကျတဲ့အစီအစဉ်မျိုးရေးဆွဲချမှတ်ပေးသွားခဲ့တာပါဒီအစီအစဉ်အတိုင်းပဲ2010ရွေးကောက်ပွဲပြီးတဲ့အခါဗိုလ်ချုပ်ကြီးတိန့်စိန်အပါအဝင်စစ်ဗိုလ်ချုပ်တချို့ကိုတမရနဲ့အစိုးရအဖွဲ့မှတာဝန်ပေးပါတယ်။ဗိုလ်ချုပ်ကြီးသူရရွှေမန်းနဲ့အရင်စစ်အစိုးရခေတ်ဝင်ကြီးတချို့ကိုလွှတ်တော်ထဲပို့ပါတယ်။ဒီနေ့အတိုင်း2015ရွေးကောက်ပွဲအပြီးမှာတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့စစ်ဗိုလ်ချုပ်တွေကတမရနဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတာဝန်တွေယူတမရဦးသိန်းစိန်နဲ့သူ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေနားရင်နားမနာရင်လွတ်တော်တဲ့သွားလွတ်တော်တဲ့ရောက်နေနေပြီဖြစ်တဲ့သူရဥရွှေမန်းနဲ့ဝင်ကြီးတွေကလည်းနားရင်နားမနာရင်လွတ်တော်အမတ်အနေနဲ့ဆက်သွားဆိုတာမျိုးနေရာချဖို့ကြံရွယ်ခဲ့ကြတာပါ
ဒီလိုနီးနဲ့စစ်ဗိုလ်ချုပ်တွေဟာပြည်ခိုင်မျိုးပါတီကိုအတုံးချပြီးအရက်ဝတ်ပြောင်းအစိုးရအာဏာကိုအစင်ဆက်ရယူနိုင်ဖို့စနစ်တကျစီစဉ်ခဲ့ကြတာပါအထိပ္ပယ်ကတော့ဗိုလ်ချုပ်မီးတန်းရွှေဟာပြည်ခိုင်မျိုးပါတီကိုဖွဲ့စည်းပြီးတပ်မတော်ကိုပေးအပ်ခဲ့သလိုတမရစစ်ကောင်းဆောင်တွေကလည်းဒီပါတီကိုသူတို့ပိုင်ပါတီအဖြစ်မှတ်ယူခဲ့ကြတာမျိုးဖြစ်ပါတယ်။တကယ်လို့တွေ့မှာတော့အရင်ဆက်အနာရှင်တွေကြံရွယ်တဲ့အတိုင်းဖြစ်မလာပါဘူး။ရီမန်းချက်ကြီးမာပြီးတမရဖြစ်လို့တဲ့သူရဥရွှေမန်းနဲ့လွတ်တော်တဲ့ရောက်သွားတဲ့ဝန်ကြီးဟောင်းတွေဟာဆက်အနာရှင်တွေချမှတ်ပေးသွားတဲ့အစီအစဉ်ကိုလက်မခံလို့ပါဘူး။သူတို့ကိုယ်တိုင်အစိုးရအာဏာပြန်ပြီးရယူခြင်းကြပါတယ်။အကြောင်းတိုက်ဆိုင်သွားတာကပါတီဥက္ကဋ္ဌဖြစ်တဲ့သမရဦးသိန်းစိန်ပါတီကိုစီမံခန့်ခွဲခွင့်မရှိတော့တဲ့အခါသူရဦးရှိမန်းနဲ့လွတ်တော်တွေကအဲ့ဒီဝန်ကြီးဟောင်းတစ်ဖြစ်လဲအမတ်တွေဟာပြည်ခိုင်မျိုးပါတီကိုအတုံးချပြီးအစိုးရအာဏာရယူနိုင်ရေးကြိုးစားကြပါတော့တယ်ဒီအတွက်သမရဦးသိန်းစိန်နဲ့အစိုးရအဖွဲ့ထဲရောက်နေတဲ့သူ့လူတွေကိုပ party ထဲက phe ထုတ်ဖို့လုပ်ရသလိုဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့တပ်မတော်တွေကစစ်ဘုံချုပ်တွေဓာတ်ရိုက်ဒုသမ္မတဝန်ကြီးခန့်နိုင်တဲ့ပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့ကြိုးစားတာမျိုးတွေလုပ်ပါတော့တယ်ဒီလုပ်ရတွေဟာအရင်ဆက်အနာရှင်တွေချပေးသွားတဲ့အစီအစဉ်ကိုဖျက်ဆီးသလိုဖြစ်ုံမကစစ်တပ်ပိုင်ပြည်ခိုင်မျိုးပါတီကိုလူယူသလိုလည်းဖြစ်နေတဲ့အတွက်တပ်မတော်ဟာသမ္မတဦးသိန်းစင်ဘက်ကရပ်တည်ပေးခဲ့ပါတယ
်နောက်ပိုင်းအားလုံးသိကြပြီးဖြစ်တဲ့အတိုင်းပြီးခဲ့တဲ့နှစ်ဩဂုတ်လမှာပါတီဥက္ကဋ္ဌသမ္မတဦးသိန်းစင်နဲ့တပ်မတော်စစ်ကောင်းဆောင်တွေပေါင်းပြီးတကောင်ရန်ပါတီတွင်ထုတ်ထုတ်ပွဲကြီးဆင်နွှဲခဲ့ကြပါတော့တယ်။တက်မတော်ဟာသူတို့ပိုင်ပါတီကိုသူတို့ဥရွှေမန်းအုပ်စုလက်ထဲကနေသူတို့လက်ထဲရောက်အောင်ပြန်ပြီးလူယူလိုက်တဲ့သဘောမျိုးပါ။ဒီလိုကြီးမားတဲ့ပါတီတွင်ဂိုင်းကာဏအကွဲအပြဲပါတီလူပွဲကြောင့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအကြီးအကျယ်ရှုံးပွဲဆိုက်ခဲ့တာဖြစ်ပါတယ်။အခုတော့ပါတီဥက္ကဋ္ဌသမရဟောင်းဦးသိန်းစိန်လဲအစိုးရတာဝန်ကအနားယူပြီးမို့ပါတီပြန်လည်ဖွဲ့စည်းရေးတာဝန်ပြန်ယူပြီးလှုပ်ရှားရှိတာလှုပ်တဲ့သဘောပဲဖြစ်ပါတယ်။နိုင်ငံရေးပါတီတွေရဲ့သဘောတဘာဝအတိုင်းပါပဲ။ပြည်ခိုင်ပြိုးပါတီဟာသူ့ပါတီတွင်းကဂိုင်းကာဏပြဿနာကိုအရင်ရှင်းလင်းတဲ့သဘောနဲ့သူရဥရွှေမန်းအပါအဝင်ကောင်းဆောင်18ယောက်ကိုထုတ်ပယ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့ပြည်ခိုင်ပြိုးပါတီတဲမှာသူရဥရွှေမန်းကိုထောက်ခံသူဒီထက်မကများပြနိုင်တာမို့နောက်ထပ်အရေးယူမှုတွေလည်းထပ်ပြီးလာနိုင်ပါသေးတယ်။ဒီလိုအခြေအနေမှာထုတ်ပယ်ခံရတဲ့ဥစော်မြင့်ဖေနဲ့ဗဟိုကော်မတီဝင်ထွက်ဝက်ကျော်ရဲ့ပါတီညီလာခံခေါ်ပေးဖို့ဆိုတဲ့တောင်းဆိုချက်တိတ်ပြီးဖြစ်လာနိုင်စရာအကြောင်းမရှိပါဘူး။ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေဟာတက်မတော်ရဲ့အားကိုယူပြီးသူတို့ဘာသာသူတို့ဂိုင်းကာဏပြဿနာကိုရှင်းလင်းသွားကြပါလိမ့်မယ်
။ဒီထက်ရေးကြီးတဲ့ပြဿနာကတော့ပြည်သူလူထုကြိုက်နှစ်သက်ခြင်းမရှိတဲ့ပြည်ခိုင်ပြိုးပါတီအနေနဲ့ရှေ့ဘလို့လုပ်ငန်းလမ်းစဉ်တွေနဲ့ဆက်သွားမလဲဆိုတာပါအခုလိုပဲတပ်မတော်နဲ့ချိတ်ဆက်ထားပြီးတပ်မတော်ပိုင်ပါတီအနေနဲ့အသုံးတော်ခံသွားမလားဒါမှမဟုတ်ပြည်သူလူထုထောက်ခံတဲ့နိုင်ငံရေးပါတီတစ်ခုပြည်ပြည်ပြင်းပြင်းဖြစ်လာအောင်ပြည်ပြင်းပြောင်းလဲတည်ဆောက်သွားမလားဆုံးဖြတ်ရမှာဖြစ်ပါတယ်ဘလို့ပဲဆုံးဖြတ်သည်ဖြစ်စေပြည်ခိုင်ပြိုးပါတီအနေနဲ့2020ရွေးကောက်ပွဲအပါအဝင်အနည်းဆုံးရွေးကောက်ပွဲတွေမှာအနိုင်ရဖို့မမျှော်လင့်နိုင်ပါကြောင်းနဲ့အာဏာရပါတီပြန်ဖြစ်လာဖို့မမျှော်မှန်းနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဒါတော့သတင်းစာဆရာဦးစီသူအောင်မြင့်ကပြည်ခိုင်ဖြိုးပါတီနိုင်ငံရေးစင်မြင့်အထက်ကိုပြန်ရောက်လာနိုင်အောင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားဆံပြအစီအစဉ်မှာမက်ကင်ပြူထွေးနဲ့ကိုသားညုံဦးတို့ကတင်ဆက်ထားပါတယ်ခင်ဗျာ
ဂျမ်းနေရမြောက်ပိုင်းကကီယော့တက်ကတူမှာကျောင်းသားတို့စုပေါင်းပြီးတော့အထက်မြင့်အဆောင်အုံကြီးတစ်ခုကိုဗီဒီယိုဂိမ်းကြီးဖြစ်နေပြောင်းလဲလိုက်ပါတယ် LED မီလုံ392လုံးသုံးပြီးတော့ဒီအဆောင်အုံရဲ့ဗတင်းပေါက်တွေမှာတက်ဆင်ထားတဲ့အတွက်ကြောင့်ကျောင်းသားတွေအနေနဲ့တက်ထရက်လို့ခေါ်တဲ့ဒီအတုံးစီတဲ့ကစားနီးနဲ့မွေလိုမျိုးအတုံးလေးတွေကိုလိုက်စားရတဲ့ကစားနီးပေါင်းလို့ခေါ်တဲ့တင်းနစ်ရိုက်တဲ့ကစားနီးတွေကစားနိုင်ကြပါပြီအခု game ဆိုတီထွင်ဖို့အတွက်တစ်နှစ်လောက်ချိန်ယူရပါတယ် brain box တစ်ခုချင်းစီမှာ LED မီလုံတစ်လုံးစီတက်ဆင်ထားပြီးတော့သူတို့အားလုံးကိုအင်တာနက်ကတက်ဆင်ကိုင်းရဲ့ချိတ်ဆက်သွယ်ထားတာပါဒါတွေအားလုံးဆက်သွယ်ပြီးတော့မီထွန်းလိုက်ရင်မီလင်းနဲ့မျက်နှာပြင်က22မီတာကျယ်ပြီးတော့55မီတာမြင့်ပါတယ်မင်းရဲ့ပြင် resolution က smartphone တွေလောက်မကောင်းပေမဲ့အတုံးစီတဲ့ကစားနီးဆော့ဖို့အတွက်တော့လုံလောက်ပါတယ်ဒီ game ဆိုတီထွင်တဲ့နေရာမှာဒေါ်လာ3000ကျွဲနီးပါးလောက်သုံးခဲ့ရပြီးတော့အလှငွေတွေနဲ့တိစောက်ထားတာပါဒီ games ကိုဒီတစ်နာရီဆော့ဖို့အတွက်လက်စစ်56 kW လောက်သုံးရပြီးတော့၄နာရီလောက်ဆော့မယ်ဆိုရင်တော့တစ်ညကိုဒေါ်လာ73ဒေါ်လာလောက်ကျတက်ပါတယ်လို့တက္ကသိုလ်ကထုတ်ပြန်ပါတယ်ကျောင်းသူကျောင်းသားအသစ်တွေအတွက်မောင်မယ်တက်လွင်ကျူစုပွဲတွေနော်နိုင်ငံတကာကဧည့်သည်လာလေတဲ့အချိန်တက္ကသိုလ်ပါတီတွေလုပ်တဲ့အခါမှာဒီ games ကိုဖွင့်ပေးပါတယ်အခြားနိုင်ငံတွေမှာလည်းအခုလိုမျိုး game မျိုးအရင်တော့ငါဖန်တီးခဲ့ပေမဲ့အခု games ကတော့ပို့ပြီးတော့အယောင်ဆုံးတယ်လို့ပို့ပြီးတော့မြန်ပါတယ
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကလမ်းတောင်တိုင်းမှာလမ်းဘေးစာတွေရောက်လာကိုတွေ့နိုင်ပါတယ်နိုင်ငံသားတွေကလည်းလမ်းဘေးစာကိုနှစ်သက်ကြတာပါထမင်းကျော်ခောက်ဆွဲကျော်ကစလို့အသားခင်မျိုးစုံရနိုင်ပါတယ်အခုဒီလမ်းဘေးစာတွေကိုကြက်ကနာမျိုးတော်ကိုပို့ပြီးတော့ကောင်းမွန်အောင်လုပ်မဲ့ Smart City Initiative အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်ဒီဆိုင်တွေကိုကွန်ပျူတာနဲ့မှတ်တမ်းတင်ဆင်ရေးကောင်းနေပါတယ်။ဒီဆင်းတွေရပြီးရင်တော့ဒီဆိုင်တွေကအစားအသောက်တွေကိုအွန်လိုင်းကနေလည်းမှာယူလို့ရမှာပါ။ ဒီစီးနဲ့မှာပါတဲ့ဆိုင်တွေကအစားအသောက်ဘေးရန်ရဲ့ကိစ္စကြောင့်လက်မှတ်တွေကိုအလွယ်တကူကြည့်နိုင်တယ်လို့မြို့တော်ကချမှတ်ထားတဲ့စီကံတွေလိုက်နာကြောင်းကိုလည်းမြင်နိုင်ပါတယ်။ဒီနေ့ဥပိုင်းမှာစတင်ခဲ့တဲ့ဒီစီမံချက်ဟာအခုအချိန်မှာတော့လမ်းဘေးဆိုင်ပေါင်း400ကျော်ကိုပတ်တန်းတင်ထားနိုင်ခဲ့ပြီးတော့ဖော်တာဆိုတဲ့အင်တာနက်ဝန်ဆောင်မှုဆိုင်မျက်နှာကနေစားသုံးသူတွေဝယ်တဲ့ပစ္စည်းတွေကိုအိမ်နဲ့ရုံးခန်းတွေအထိအရောက်ပို့ပေးပါတယ်။အခုလိုဆိုင်တွေမှတ်တမ်းရှိတဲ့အတွက်အခုအလွယ်တကူကောက်ယူပေးဆောင်နိုင်ပြီးတော့လုပ်ငန်းတိုးချဲ့ဖို့အတွက်ငွေချေးရမှလည်းလွယ်ကူစေပါတယ်။စားသုံးသူတွေအနေနဲ့လည်းသူတို့ကြိုက်တဲ့အစားအသောက်တွေရဲ့ဓာတ်ပုံတွေလိပ်စာတွေကိုပေးပို့နိုင်ပြီးတော့ဝေဖန်အကြံပြုချက်တွေကိုလည်းရေးသားနိုင်ပါတယ်။ဂျကာတာအုပ်ချုပ်ရေးမှူးဦးဆောင်လုပ်ကိုင်တဲ့ဒီစီမံချက်ဟာအမေရိကန်ဒေါ်လာတန်း30သုံးဆွဲပြီးလမ်းဘေးဈေးဆိုင်တွေကိုမှတ်ပုံတင်သွားမှာဖြစ်ပြီးတော့ဒီဆိုင်တွေရဲ့အခြေအနေတွေကိုလည်းတိုးတက်စေဖို့ရည်ရွယ်ပါတယ်ရှင်။
နမကြီးဆူရော်ရီနဲ့အတူတူကခုံရတာဝါနာပါတဲ့သူတွေအတွက်ဂျပန်နိုင်ငံမဒန်တူးဆော့ကတော့ဒီ hologram နီးပညာနဲ့နီးသစ်တစ်ခုကိုတီထွင်လိုက်ပါတယ်။ပုံမှန်အဖြစ်ဖျောင်းရုပ်ထုလေးတွေကိုပဲဖန်တီးလို့ရှိတဲ့မဒန်တူးဆော့ပြလိုက်မှာသုံးပတ်မြင် hologram နီးပညာနဲ့အခုလိုမျိုးစမ်းသပ်တာကိုကမ္ဘာမှာပထမဆုံးဂျပန်ကအသုံးပြုလိုက်တာဖြစ်ပါတယ်။လာကြည့်တဲ့ပရိသတ်တွေတဲကတယောက်ယောက်နဲ့မျက်နှာကိုပုံစံယူစကန်ဖတ်လိုက်ပြီးတော့ holographic နီးပညာနဲ့သုံးပတ်မြင်ဖောင်းကျွားရုပ်ဖြစ်နေဖန်တီးလိုက်တာပါ။အဲဒီနောက် digital နီးနဲ့ဖန်တီးထားတဲ့ဇက်ခုံပေါ်မှာနာမည်ကျော်ဆူရော်နဲ့မင်းသားမင်းသမီးတွေဖြစ်ကြတဲ့ Leonardo DiCaprio နဲ့ကမလား Lady Gaga နဲ့ကမလား Marilyn Monroe နဲ့ကမလားဖန်တီးပေးလိုက်တာဖြစ်ပါတယ်ကခုန်နေတဲ့ဗီဒီယိုက second 90ကြပါတယ်ခင်ဗျားတကယ်ကြိုက်တဲ့နုပညာရှင်နဲ့တွဲပြီးတော့ကဖို့ဆိုတာတော်လေးကိုရအောင်ရခဲ့ခွင့်ရေးတစ်ခုပါပြောဖို့လည်းကောင်းလို့အောင်းစရာဖြစ်အောင်ဖန်တီးပေးထားတာပါလို့ Madame Tussauds ပြလိုက်ကဝန်ထမ်းတူဖြစ်တဲ့ Chico Kazama ကပြောပါတယ်နာမည်ကြီးထင်ရှားသူတွေရဲ့ရုပ်ထုတွေကိုသုံးပြီးတော့ကမ္ဘာနိုင်ငံတွေမှာပြလိုက်23ခုဖွင့်ထားတဲ့ Madame Tussauds ပြလိုက်ကိုလွန်ခဲ့တဲ့၄နှစ်ကဂျပန်နိုင်ငံတိုကျိုမြို့မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လွှားထူးခြားစံပြအစီအစဉ်ကိုမက်ခင်ဖြူတွေးနဲ့ကိုသားညုံတို့တင်ဆက်သွားတာဖြစ်ပါတယ်။ VOA American အသံကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအာဇာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 100.83 လိုင်းဒိုမီတာ19 kHz 15.115 နဲ့လိုင်းဒိုမီတာ24 kHz 12.23တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါအခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်
အီရန်နိုင်ငံဘက်ဒါမျိုးဟာတင်းနေလူတွေကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်ရမဲ့ဘက်ကိုရင်းရိုင်နေပါတယ်။မြို့တော်ကိုအရေးပေါ်အခြေအနေကြီးညာထားရသလိုတချင်ကအလုံးကြုံဆုံးဒေသလို့သတ်မှတ်ထားကြတဲ့နိုင်ငံတကာစုံကိုဆန္ဒပြသူတွေကတင်ပိုက်လိုက်ပြီးလွတ်တော်အမတ်တွေဟာလည်းထွက်ပြေးသွားကြရသလိုစစ်တပ်ဟာလည်းတတိအနေထားနဲ့ရှိနေပါတယ်။တင်းနေလူတွေအစောပိုင်းတုန်းကတော့ရှီယာကောင်းဆောင်မုခ်တာရာအယ်ဆာရာဦးဆောင်တဲ့ဆန္ဒပြသူတွေဟာနိုင်ငံတကာစုံအတွင်းကအောင်ပွဲခံနေခြင်းပြင်လို့ခေါ်တဲ့နေရာကိုမပြောင်းရွှေ့ခင်အခုလူသူမရှိတော့တဲ့လွတ်တော်စာဦးရှေ့မှာစူဝေးခဲ့ကြပါတယ်။မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာရာသီဥတုဆိုးဝါးမှုတွေဆက်လက်ဖြစ်ပေါ်နေတာမှာမေလ၁ရက်နေ့ကဖြစ်သွားခဲ့တဲ့လေပြင်းတိုက်ခတ်မှုတွေကြောင့်လူနေအိမ်တွေနဲ့အဆောက်အဦအတော်များများပျက်စီးသွားခဲ့ပါတယ်။မေလ၁ရက်နေ့ညနေ၃နာရီကျော်အချိန်ကမန္တလေးတိုင်းဒေသကြီးဝမ်းတွင်းမြို့နယ်အတွင်းမိုးသက်လေပြင်းတိုက်ခတ်မှုတွေဖြစ်သွားခဲ့တဲ့အတွက်လမ်းဘေးဖုံးတိုင်တွေသစ်ပင်တွေကျိုးကျကုန်တာကြောင့်နေအိမ်အများပြားပျက်စီးပြီးတော့အိမ်အမိုးတွေလည်းလေထဲလွင့်ပါပြီးတော့လျှက်စစ်မှုတွေပြတ်တောက်သွားခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အပီလာလေလောက်ကစပြီးတော့မူတိကြမှုလေပြင်းပုံနဲ့တက်ခတ်မှုတွေကြောင့်အသက်ဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်။မနေ့ကကြာရောက်တဲ့126ကြိမ်မြောက်အပြည်ပြည်ဆိုင်ရာလုံတမားနေ့မှာတမရဦးထင်ကျော်ကအစိုးရအသည့်အနေနဲ့အလုံတမားဒုတိယလုံအလုံတမားအခွင့်အရေးအပြည့်အဝရဖို့တရားမျှတမှုကိုအခြေခံတဲ့အစိုးရအလုံရှင်နဲ့အလုံတမားသုံးဝန်ဆိုင်ပူးပေါင်းဆောင်ရွက်သားမဲ့အကြောင်းတုံ့ဝန်လာရေးသားပေးပို့ခဲ့ပါတယ်။အာရှတလွားကအလုံတမားဒုကလည်းတင်းနှင်းတွင်ဒုံကပဲလောက်ခလာစာတုံးမြင့်ရရှိနေတဲ့လုပ်ငန်းခွင်အနယ်ကင်းရှိပို့ကောင်းတဲ့အခြေအနေရရှိဖို့တောင်းဆိုခဲ့ကြပါတယ
်။ထိတန်းရောက်နိုင်ငံတကာသတင်းတွေကိုကုစားဝင်းနိုင်ကြီးညာသွားတာဖြစ်ပါတယ်။ဒီမိနစ်အတွက်စီစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နဲ့ဖြစ်ပြီးတော့အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA ရဲ့တင်းနှက်နာနေမိနစ်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းလမ်းမီတာ190တွေကထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်နှန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးပဲပါ။
This program has come to you from the Voice of America, Washington.